Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2018ခုနှစ်ဩဂုတ်လ20ရက်တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းတိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျွန်မခင်မြတ်သက်ပါဒီမနေ့ခင်းတဲ့နေ့ကိုကိုကျော်ကျော်သိန်းနဲ့အတူကြီးညာပေးမှာပါအာဖဂန်စစ်အနေနဲ့တာလီဘန်တပုံတွေချတိုက်ရိုက်ဆွေးနွေးမှုတွေအတွက်အမေရိကန်ကပံ့ပိုးကူညီမှာဖြစ်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးကပြောကြားလိုက်ပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းမှာရေကြီးမှုကြောင့်တေဆွမ်းသွားသူပေါင်း350ကျော်နေပါပြီဒေါန်ဆန်းစုတီယာစင်ကာပူဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့၄ရက်ကြာခီးစဉ်ဖြင့်စင်ကာပူကိုရောက်ရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင
်ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလွန်ခဲ့တဲ့လအနည်းငယ်အတွင်းလူသက်မှုပေါင်းဒါဇင်နဲ့ချီရှိခဲ့တဲ့အတွက်ဒုက္ခသည်တွေကြောင်းရွံ့ထိတ်လန့်နေရတဲ့အခြေအနေကိုကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
ခုဆိုပါတော့မီယာကော်မတီတခုဈေးလုံးတတ်မှတ်မယ်လို့ခေါ်လိုက်တယ်ဒါကအလေးသေးတဲ့ကောင်ပဲခေါ်တယ်။ပြန်ပြောတဲ့ကောင်ရွယ်လူကြီးကြီ
းဒါကတော့ဒဝေရီနဲ့စီမံကိန်းကြောင့်ပဝင်းကြီးထိခိုက်ညစ်နာမှုကြောင့်တင်ပြထားတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြမှာပါရှင်။
အာဖဂန်စစ်အနေနဲ့တာလီဘန်တို့ကြားတိုက်ရိုက်ညှိနှိုင်းဆွေးနွေးမှုတွေကိုအမေရိကန်ကကူညီပံ့ပိုးပြီးအဆင်ပြေအောင်ဆောင်ရွက်ပေးဖို့နဲ့ကိုယ်တိုင်ပါဝင်ဖို့အသင့်မယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အာဖဂန်သမ္မတအာရှရက်ဂါနီကအပြစ်ခံရစေးသဘောတူညီချက်အသစ်အတွက်အသေးစိတ်ကိုကြေညာတဲ့နေ့မှာပဲအခုလိုပြောကြားလိုက်တာပါ။တာလီဘန်တွေပါဝင်လာရေးအတွက်အပြစ်ခံရစေးအခြေအနေတွေကိုအာဖဂန်စစ်ကကြေညာခဲ့တာအတွက်အမေရိကန်ပြည်ထောင်စုကကြိုးဆိုကြောင်းနဲ့အာဖဂန်ပြည်သူတွေငြိမ်းချမ်းရေးအတွက်ပြတ်ပြတ်သားသားအဆက်မပြတ်တောင်းဆိုနေတာကိုဒီအစီအစဉ်နဲ့တုံ့ပြန်လိုက်တာဖြစ်ကြောင်းဝန်ကြီးပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဒေသမှာတာလီဘန်တွေဝင်ရောက်တိုက်ခတ်ခဲ့ပြီးဒါဇင်နဲ့ချီတဲ့စစ်အုပ်တပ်သားတွေဖမ်းဆီးခဲ့တယ်လို့အာဏာပိုင်တွေကအတည်ပြုခဲ့ပြီးနိုင်ငံအကြံမှာပဲတင်းငွေရဲ့အစောပိုင်းမှာသမရဂန်နီက၃လကြာတစ်ဖက်တည်းအပြစ်ရရေးကိုအကန့်အသတ်နဲ့လုပ်မယ်လို့ကြေညာလိုက်တာဖြစ်ပါတယ်။အာဖဂန်တပ်တွေကတင်းလာနေကစပြီးစစ်စင်ရရဆိုင်ထားမှာဖြစ်တယ်လို့တာလီဘန်တွေဘက်ကလည်းအပြန်လာအဖြစ်အပြစ်ရရေးလေးစားဖို့သမရဂန်နီကပြောထားတာပါ။ဒီကြေညာချက်အတွက်တာလီဘန်တွေဘက်ကတုံ့ပြန်တာမရှိသေးပါဘူး။အခုပြည်ရဲ့ကြီးညာချက်ကမွတ်စလင်တွေရဲ့ဘာသာရေးထွက်မြောက်ထားအနေအခါသမယနဲ့တိုက်ဆိုင်နေတာပါ
။အင်ဒိုနီးရှားနိုင်ငံလွန်ပေါ်ကျွန်းမှာဒီနေ့လူနေက 6.9 ပြင်းရရှိတဲ့ငလျင်တစ်ခုထပ်လုပ်ပါရတယ်။အဲဒီမတိုင်ခင်က 6.3 ပြင်းရရှိတဲ့ငလျင်လှုပ်ပြီးနိုင်ငံပိုင်းတွင်မှာပဲနောက်ထပ်ငလျင်လှုပ်တာလို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောပါရတယ်။အဲဒီအချိန်ပတ်ဝန်းကျင်လောက်မှာပဲငလျင်အသေးနှစ်ခုလှုပ်တယ်ဆိုတဲ့သတင်းနဲ့ထွက်ထားပါရတယ်။ဒီငလျင်တွေကြောင့်အထူးကပျက်စီးဆုံးရှုံးတဲ့သတင်းတွေချက်ချင်းမရသေးပေမဲ့ကျုံကျုံလုံးမီးပြတ်နေတယ်လို့တာဝန်ရှိသူတွေကပြောပါရတယ်။တနင်္လာနေ့ကလှုပ်ခတ်တဲ့ငလျင်ကြောင့်မြေပြူတော်တွေပြပြီးဒေသခံတွေထွက်ပြေးကြရပါမယ်။တည်ဆုံးသူရှိတယ်ဆိုတဲ့သတင်းတွေကတော့မရသေးပါဘူး။လွန်ခဲ့တဲ့သတင်းနှစ်ပတ်ကမှလွန်ပေါက်ကျွန်းမှာငလျင်ကြီးလှုပ်ပြီးလူ400ကျော်တည်ဆုံးထားတာပါ။တနင်္လာနေ့ငလျင်ကြောင့်ရင်ဂျာနီတောင်ပေါ်ကအမျိုးသားဥယျာဉ်မှာမြေပြူတော်တွေရှိပါတယ်။ဇူလိုင်လ29ရက်နေ့မှာငလျင်လှုပ်တော့ကအဲ့ဒီဥယျာဉ်မှာလူရာပေါင်းများစွာပိတ်မိနေခဲ့ပြီး18ယောက်တည်ဆုံးပါတယ်။အဲ့ဒီအချိန်ကလေးကစပြီးဥယျာဉ်ကိုပိတ်ထားတာပါ။ဩဂုတ်လ5ရက်နေ့ကလှုပ်တဲ့ပြင်းအား 6.9 ငလျင်ကြောင့်လူပေါင်း436ယောက်တည်ဆုံးပြီးလူဦးရေ3သိန်းခွဲကျော်ဥယျာဉ်ဆော့ထွက်ပြေးကြရပါတယ
်။အိန္ဒိယနိုင်ငံတောင်ပိုင်းကေရာလာပြည်နယ်မှာရေကြီးမှုကြောင့်တည်ဆုံးအသူပေါင်း350ကျော်သွားပြီဖြစ်ပြီးထောင်နဲ့ချီတဲ့ကေဆေးလုံသားတွေကတော့တနင်္လာနေ့နေ့လမှာလည်းအသက်ရှင်ရဲ့ကြံရည်သူတွေကိုဆက်လက်ရှာဖွေနေကြပါတယ်။နိုင်ငံခြားခီးသွားတွေအလားအများတဲ့လှပါတဲ့ဒီကမ်းရိုးတန်းဒေသမှာရှိတဲ့မြစ်ချောင်းတွေရေလောင်ကန်တွေဆင်မြောင်းတာတမန်တွေကရေရှမ်းနေပြီးမုတ်တုံမိုးတီးထန်စွာရွာသွန်းတဲ့အတွက်လမ်းတွေအိမ်တွေမှာပါရေစည်းနဲ့မျောပါပျက်စီးကုန်တာဖြစ်ပါတယ်။အိုးမဲအိမ်မဲဖြစ်ကုန်တဲ့လူပေါင်း8000ကျော်ဟာအခုခါမှာပြည်내တလွားကကယ်ဆယ်ရေးစခန်းတွေမှာနေနေကြပြီးရေပင်းနဲ့အတူတွဲတွေ့ရလေရှိတဲ့ရောဂါတွေဖြစ်လာမှဆိုးရိမ်နေရပါတယ်။တဘာဝဒဏ်ခံတဲ့ပမာဏပုံမကြီးမှကျက်တက်လာတာနဲ့အမျှကယ်ဆယ်ကူညီမှုအကူအညီတွေတိုးမြင့်ပေးဖို့လုပ်နေကြပါတယ်။တချို့ခြေရွာတွေမှာရေက10ပြီလောက်ထိမြင့်နေတာမို့အိမ်တွေထဲမှာပါရေတွေဖြစ်နေတာပါ။ မှာတနင်္လာနေ့မှာပဲဆက်လက်ရွာသွန်းနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။လူပေါင်း30-30လောက်နေထိုင်တဲ့အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့လယ်ပိုင်းဒေသတွေမှာလည်းရေပေးတံခန့်နေရပါတယ်။မိမိကပဲလမ်းပန်းဆက်သွယ်ပြတ်တောင်နေတယ်လို့အခြေခံစာအုပ်တွေအကြီးကျယ်ထိခိုက်နေပြီးကိုချီနိုင်ငံတကာလေဆိပ်ကိုပါပိတ်ထားရပါဒီကီရလာပြည်နယ်ရဲ့ပျက်စီးဆုံးရှုံးမှုဟာဘီလျံဒေါ်လာ ့ကတိပေးထားပါတယ်
ဤဒီနိုင်ငံကြီးတော်မျိုးမှာဩဂုတ်လ14ရက်နေ့ကရာဇင်ကျူးကြတာကြောင့်လူ43ဦးထက်မနည်းတေဆုံးရတဲ့ဖြစ်ရပ်အတွက်ဝန်းနေကြေွယ်မှုနဲ့အမျက်ဒေါသတွေကိုဖော်ပြဖို့အတွက်ဂျီနိုဝါမျိုးလေရင်းပြင်တစ်ခုမှာလူသားစုပေါင်းများစွာတနင်္လာနေ့ကစုဝေးကြပါတယ်ဒီစုဝေးပွဲကိုလှုံ့ဆော်စီစဉ်သူတွေကမိမိတို့ရဲ့အမျက်ဒေါသနဲ့နာကျင်ရောက်မှုကိုငြင်းချင်းနဲ့ဒီလန့်နဲ့ပြသဖို့အတွက်မျိုးလေကပီဇာဒိုဖရာရာရင်းပြင်မှာစုဝေးကြဖို့သူတို့ရဲ့ Facebook စာမျက်နှာကနေတဆင့်လူတွေကိုဖိတ်ကြားတာပါဒီစုဝေးပွဲကို Ponte 16100 လို့ခေါ်ပြီး Ponte ဆိုတာကတော့တံတားကိုအီတလီဘာသာနဲ့ခေါ်ဆိုတာဖြစ်ပြီးတော့16100ကတော့ဂျီနိုဝါမြို့ရဲ့စာပို့တင်ဒေတာဖြစ်ပါတယ်ကျောင်းစရစ်ခဲတွေခင်းထားတဲ့ရင်းမြင်ထဲမှာစာရွက်ဖြူတွေထန့်ခင်းပေးထားပြီးစုဝေးပွဲကိုလာသူတွေကသူတို့ချစ်ခင်မြန်လူတွေဒီမျိုးအတွက်အမှတ်တရစကားတွေရွေးတော်ရေးသွားကြပါလေဂျီနိုဝါမြို့ကနေအတွက်ကတော့ဒီကြိုးကြသွားတဲ့တံတားဟာသူတို့ဘဝတွေရဲ့တစ်စီတစ်ပိုင်းမှာဒီတံတားဟာမြို့ရဲ့အဓိကအပိုင်းတစ်ပိုင်းကိုချိတ်ဆက်ပေးထားတဲ့အဓိကလမ်းကြောင်းတစ်ခုဖြစ်နေတာပါဒီတံတားကို1960ပြည့်နှစ်တွေကပုံစံထုတ်ပေးခဲ့တဲ့အင်ဂျင်နီယာရဲ့အမည်ကိုဆွဲပြုပြီးမိုရန်ဒီတံတားလို့နာမည်ပေးထားပါတယ်မြို့ကန်တူကဒီမိုရန်ဒီတံတားနဲ့အတူသူကြီးပြင်းလာတာဖြစ်တဲ့အတွက်တံတားအကြောင်းကဗျာတစ်ပုဒ်တောင်မှရေးဘူးလေလို့ပြောပါတယ်ခင်ဗျာ
View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းကိုမီတာ32 kHz 9335ပိုင်းဟိုမီတာ40 kHz 9683ညာပိုင်းဒိုမီတာ48 kHz 6753ညာနဲ့ဒုတိယနာရီဝက်မှာပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေပါတယ်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီဆန်လွန်းရဲ့ဖိတ်ကြားချက်နဲ့လေးအကြအလုပ်သဘောချစ်ချည်ခီးစဉ်ဖြစ်တဲ့တနင်္ဂနွေနေ့မှာစင်ကာပူနိုင်ငံကိုရောက်ရှိနေပါပြီ။စင်ကာပူနဲ့မြန်မာကြားဒီနှစ်ကုန်မှာနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုသဘောတူညီချက်လက်မှတ်ရေးထိုးတာပါဝင်ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်နေချိန်မှာပဲအခုလိုခီးစတင်လိုက်တာဖြစ်ပါတယ်။ဩဂုတ်လ14ရက်နေ့ကနေ22ရက်နေ့အထိတောရောက်တဲ့ခီးစဉ်တွင်ဒေါက်ဆန်းစုကြည်ဟာတနင်္လာနေ့မှာလေးကွန်းလူတို့မူဝါဒရေးရာကြောင်းမှာကျောင်းဘုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဝိုင်းရနိုင်ငံရေးသမားကြီးကို6000နဲ့တွေ့ဆုံမှာဖြစ်ပါတယ်။အင်္ဂါနေ့မှာစင်ကာပူသမ္မတဟယ်လီမာဂျက်ကော့ပ်နဲ့တွေ့မှာဖြစ်တယ်လို့ဒုတိယဝန်ကြီးချုပ်တိုချီဟန်းနိုင်ငံခြားရေးဝန်ကြီးဒေါက်တာဗီဗီယန်ဘလာခရစ်နာတို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်ဟာအောက်တိုဘာ27ရက်အင်္ဂါနေ့မှာပဲ Grand Hyatt Hotel မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစင်ခေါမှုများနဲ့ရှီလန်ခီးဆိုတဲ့ခေါင်းစဉ်နဲ့43ချိန်မြောက်စင်ကာပူ lecture မူဝါဒရေးရာမင်းကွန်းကိုပြောကြားမှာဖြစ်ပါတယ်။စင်ကာပူဆန်တော်ချိန်နေ့လည်း 3:35 မိနစ်မြန်မာဆန်တော်ချိန်အင်္ဂါနေ့နေ့လည်း 3:45 မိနစ်မှာစတင်ပြီးတနားကြာဟောပြောမှာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပြည်ထောင်စုဆိုးရအဖွဲ့ရုံဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းပြည်ပဆိုင်ပူးပေါင်းဆောင်ရွက်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တန်းသမရာရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးမင်းသူနိုင်ငံခြားရေးဝန်ကြီးဌာနမှအဆင့်မြင့်ရာရှိတွေလိုက်ပါသွားတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်က2016ခုနှစ်တုန်းကလည်းစင်ကာပူနိုင်ငံကိုပထမဆုံးချိန်တွားရောက်ခဲ့တာပါ။
ပါကစ္စတန်ဝန်ကြီးချုပ်ဒီအီမရန်ခန်ကအချင်းပြခြောက်ဆမှုတက်ဖြည်းနိုင်ငံစည်းပေါ်ရေးအကြံတဲဆိုင်နေတာကိုဖြေရှင်းဖို့အစိုးရအသုံးစီဖက်တော်ရည်ရဲ့ပါဝင်ပြုပြင်ပြောင်းလဲဆိုင်ရာကြေကြံတဲ့အစီအစဉ်တွေကိုတနင်္ဂနွေညကတနင်္ဂနွေလုံးကိုပြောတဲ့ပထမဆုံးမိန့်ခွန်းထဲမှာခြားပြပြောဆိုသွားပါတယ်။နိုင်မဂျော်ခရစ်ကအားကစားသမားဘောကနေနိုင်ငံရေးကောင်းဆောင်ဖြစ်လာသူအသက်65နှစ်အရွယ်ခန်ဟာဝန်ကြီးချုပ်ဖြစ်တန်းသစ္စာကျင်းဆိုပြီးနောက်တက်မှာပဲတနင်္ဂနွေလုံးကိုမိန့်ခွန်းပြောတာပါ။စည်းပေါ်ရေးအကြံတဲရောဘတ်တတာစီဘူးနဲ့ပြပကျွေးမီဒေါ်လာ65ဘီလီယံလောက်တင်နေတာကိုဖြေရှင်းရေးချိုးချံချွေတာတဲ့အစီအစဉ်တွေကိုသူရဲ့ပါကစ္စတန် Tehreek-e-Insaf PTI ပါတီဦးဆောင်တဲ့ညွန်မောင်းအစိုးရကချမှတ်လို့ဆောင်သွားမယ်လို့ဝန်ကြီးချုပ်ခန်းကပြောပါတယ်။ဝန်ကြီးချုပ်အိမ်တော်မှာဝန်ထမ်း920ကျော်ခန့်ထားတယ်ဆိုတာရှက်ဖို့ကောင်းပါတယ်။မော်တော်ကားအစီး80ရှိပြီးအဲ့ဒီအထက်က33စင်းဟာကြီးကားကားတွေဖြစ်တယ်လို့ဝန်ကြီးချုပ်ခန်းကပြောပါတယ်။ဝန်ထမ်း2ယောက်နဲ့ကားနှစ်စီးပဲသူဆက်ထားမှာဖြစ်ပြီးကျန်တဲ့ကားတွေကိုလီလံတင်ပြီးတော့ရတဲ့ငွေကိုနိုင်ငံတော်ဗန္ဓာငွေဖြစ်အပ်ထားမယ်လို့ပြောပါတယ်။အစ္စလာမဘတ်မြို့တော်မှာရှိတဲ့နန်းတော်တဖွဲ့ဝန်ကြီးချုပ်အိမ်တော်ဝင်တဲ့ကအိမ်ကလေးတစ်လုံးမှာပဲသူနေပြီးကျန်တဲ့နေရာတွေကိုကမ္ဘာအဆင့်မြင့်သုတေသနတက္ကသိုလ်တခုတည်ဆောက်ဖို့အသုံးပြုသွားမယ်လို့လည်းဝန်ကြီးချုပ်ခန်းကပြောပါတယ်
Yiminga Houthi Tabun Rye Kuzile Apwetwaya Hezbollah Gongsan Ne Twisun Kere Lu Lebanon Hezbollah Apwetwaya Pyo Chare Pare. Houthi Tabun Rye Pyo Kwenya Mohammed Abdel Salam Usan Ne Kuzile Apwetwaya Yimin Pirinsen Ne Patate Nazong Chini Rigo Sunne Bote Lebanon Hezbollah Apwetwaya Gongsan Nesan Naras La Ne Tanigun Nega Twisun Kere Lu Pyo Pare. Hezbollah Apwetwaya Iran Pambu Pini Re Shia Houthi Tabun Rigo Kuni Rye Pini De Lu Tenan Rye Pini Me Lu Yungji Ja Pare. Houthi Tabun Rye Ha Sorry Arabia Usan and Mohammed Pune, Nangaka, Tima Putare, Yimin Suago, Dakai Nira, Pipari, Iran and Mohammed Pite, Shia Puerto Pote, Hezbollah Puegara, who did the Bonia, Saudi Arabian American Dogo, Dakai Nira, Lupio Bari.
Saudi Arabia Nangama, Dining Luniga Satine, Hart, Pia would be Wedwe, Kabadwanga, Muslim, Nadanjo, Yangi Javavi, Tiburo Hapin, a young man would be a young lady, Lusan, Saudi Arabia, Nissan Lode, Kaba, Jizum, Badai Borova, Dumuine Sivois and Pibin Dolan Muri Luni Mele. Padayiha, Diga Lanyo, and Yazuku Pianese, she used to use up internet, Saudi Arabian and Ha, Islamadaya, Diga Dow Dan Yukupi day, Ditoja Hart Puerto, the two pins in Luzon Tavare. Beninanga Moslem Dupitu, Suleiman Ben Moriga, Megago Lavusura, Moslem Naya, a Mepibare Lupiovare. Jamarila Gone, Duana Nature, she is where Moslem Naya, Trubuad the Dama, the Jane Dom of Pimini, Hart Piabu Tajavare. ဒီနေ့ဘွဲ့တော်တွေလူမျိုးတဖွဲ့ဝင်ထောင်မောင်းများစွာကိုချထားပါတယ်လွန်ခဲ့တဲ့3နှစ်ကပြည်ဘူးဘွဲ့တော်ကာလအတွင်းလူအုပ်ကြီး
ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလာပိုင်းအနည်းငယ်အတွင်လူတက်မှုပေါင်းဒါဇင်နဲ့ချီရှိလာတဲ့အတွက်ဒုက္ခသည်တွေကြောင်းရွံ့ထိန်းလန့်နေကြပါတယ်။အုပ်စုလိုက်ဂိုင်းဖွဲ့တပ်ဖြတ်မှုတွေအပါအဝင်မူရင်ဆေးဝါးနဲ့လူကုန်ကူးမှုစတာတွေကျူးလွန်နေသူတွေကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကထိတိယောက်ယောက်နှိမ်နင်းနိုင်ဖို့ကြိုးစားနေပေမဲ့အင်အားလုံလောက်မှုမရှိဘဲဖြစ်နေပါတယ
ခသည်စခန်းတွေမှာမကြသေးခင်လပိုင်းတွေကစပြီးအကျန့်ဖက်တက်ပြတ်မှုတွေဇက်တိုက်ဖြစ်ပေါ်လာခဲ့တာပါဒုက္ခတဲ့အရေးအတွက်တပန်းနီးပါးရှိနေပြီးနေရအကျယ်ဝင်းနဲ့မမျှယာယီတဲအိမ်တွေပြတ်သိပ်ကျဉ်ံ့နေတဲ့ဒုက္ခတဲ့စခန်းတွေမှာလုံခြုံရေးအတွက်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ဝင်အင်အားတထောင်လောက်ပဲရှိပါတယ်အခုလိုလူတက်မှုအများပြားဖြစ်ပြီးတဲ့နောက်ရဲအင်အားနှစ်ဆလောက်ချထားဖို့ဒါကာမြို့တော်မှာရှိတဲ့ရဲဌာနချုပ်ကိုအကူအညီတောင်းထားကြောင်း Cox's Bazaar ရဲတပ်ဖွဲ့ရဲ့ရဲအရာရှိကြီးဖြစ်တဲ့ Mohammed Afruzu Hagtutu ကပြောပါရယ်လက်ရှိမှာလည်းတက်နိုင်သလောက်အင်အားတိုးချဲ့ချထားပြီးဆောင်ရွက်နေကြောင်းသူကအခုလိုဆိုပါရယ်
That's why we are already deploying our
ကျွန်တော်တို့ရဲတပ်ဖွဲ့အင်အားတွေချထားပြီး24နာရီပတ်လုံးအလုပ်လုပ်နေပါတယ်ရဲကားတွေနဲ့ကင်းလဲနေတယ်လို့ရဲတွေကိုယ်တိုင်လမ်းလျှောက်ကင်းလဲတာမျိုးလည်းလုပ်ပါတယ်နောက်ပြီးရဲထောက်လမ်းရေးတွေလည်းကျွန်တော်တို့ထားထားပါတယ
်ဒုက္ခသည်စခန်းတွေမှာအတင်းအဓမ္မပြုကျင့်မှုမိုးရစေးဆိုင်ရာပြည့်မှုတွေလူကုန်ကူးမှုလက်နက်ပိုင်ဆိုင်မှုနဲ့အခြားရာဇဝတ်ကျူးလွန်မှုတွေတိုးမြင့်လာတဲ့အတွက်ဩဂုတ်လကစပြီးရိုဟင်ဂျာဒုက္ခသည်ရာနဲ့ချီဖမ်းဆီးခံခဲ့ရပါတယ်လူโซကိုင်းတွေဟာခေလုံဖို့နဲ့စားနေရိတ်ခါအတွက်စိုးရိမ်ပူပန်နေကြတဲ့နောက်ပိုင်းရောက်ရှိလာတဲ့ဒုက္ခတဲ့အသည့်တွေစီကနေငွေကြေးတွေကိုအတင်းအဓမ္မချိမ့်ချောက်ယူခဲ့ကြတယ်လို့ရဲရရှိကြီးတူတူကပြောပါရယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရှိတဲ့မူရစ်ဆေးနဲ့လူကုန်ကူးမှုကွန်ရက်တွေနဲ့ပူးပေါင်းလုပ်နေတဲ့ဒုက္ခသည်တွေဟာစခန်းထဲမှာရှိတဲ့ရိုဟင်ဂျာမိန်းကလေးတွေကိုလိမ်ပိုင်းဆိုင်ရာဖျော်ဖြေဖို့နဲ့စိတ်ကြွဆေးပြားသေးယူရာမှာစေခိုင်းဖို့ရောင်းချခဲ့ကြတယ်လို့လည်းသူကပြောပါရယ်။
criminals and the
ဒီမှုတွေဓမြတိုက်တွေဟာဒီဒုက္ခသည်စခန်းတွေကိုထိန်းချုပ်ဖို့ကြိုးစားနေကြတာပါအဲ့ဒါကလည်းအဓိကပြဿနာပါတချို့အုပ်စုတွေကဘင်္ဂလားဒေ့ရှ်နိုင်ငံတွေကဖြစ်ပြီးတချို့ကတော့ရိုဟင်ဂျာတွေကိုယ်တိုင်ဖြစ်ပါတယ
်လူโซကိုင်းတွေဟာဒုက္ခသည်စခန်းခေါင်းဆောင်ပိုင်းတွေကိုပြစ်မှတ်ထားတက်ဖြတ်တာတွေလည်းရှိနေပါတယ်အဲဖူလာဆိုတဲ့ဒုက္ခသည်စခန်းခေါင်းဆောင်တအူးကိုဂျွန်လာကလူအများသွားနေတဲ့လမ်းမပေါ်မှာအုပ်စုလိုက်ဓာတ်နဲ့အချက်ပေါင်း25ချက်လောက်ဝိုင်းထိုးပြီးတက်ဖြတ်ခဲ့ပါတယ်သူဟာအင်္ဂလိပ်စကားပြောဆိုနိုင်တယ်လို့စခန်းတွေကိုလာရောက်ကြည့်ရှုတဲ့နိုင်ငံတကာခေါင်းဆောင်တွေဘင်္ဂလားဒေ့ရှ်ရဲ့အရာရှိတွေနဲ့အဓိကဆက်ဆံပြောဆိုသူဖြစ်တဲ့အပေါ်မှာသူ့ရဲ့ပြိုင်ဘက်တွေကအမျက်ဒေါသထွက်စီပြီးရဲရဲဆက်ဆက်တက်ဖြတ်ခဲ့ကြတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲဘက်ကပြောပါရယ်ဖခင်ဖြစ်သူပျောက်ဆုံးနေတဲ့အတွက်စိုးရိမ်ပူပန်နေတဲ့အသက်26နှစ်အရွယ်ရူအန်အက်တာဆိုရင်သူတို့မိသားစုဟာလူโซကိုင်းတွေရဲ့ချင်းချောက်မှုကိုခံနေရကြောင်းအခုလိုပြောပြပါရယ
်ကျွန်တော်တို့တကယ်ပဲကြောက်နေကြပါတယ်
ကျမရဲ့ဖေကိုဘယ်ကိုခေါ်သွားတယ်လဲဆိုတာကျမတို့မသိပါဘူး။ကျမတို့မိသားစုတစုလုံးနဲ့အဆက်မပြတ်အချင်းချောက်ခန်းနေရပါတယ်။အထူးသဖြင့်ကျမအကိုကြီးအတွက်ကျမတို့အားလုံးစိုးရင်စိတ်ပူနေကြပါတယ်။သူ့ကိုပြန်ပြီးဆွဲပြီးတပ်ပစ်မယ်လို့သူတို့ကအချင်းချောက်ထားပါတယ
်။ Ruan Actor ရဲ့ဖခင်အလောင်းကိုတော့နောက်ပိုင်းမှာတွေ့ရှိခဲ့ပါတယ်။အခုဆိုရင် Coxsex Bazaar ခရိုင်ရဲဌာနအနေနဲ့ဒုက္ခသည်စခန်းတွေအတွင်းဖြစ်ခဲ့တဲ့လူတက်မှုပေါင်း22ခုကိုစုံစမ်းစစ်ဆေးနေပါတယ်။ဒုက္ခသည်စခန်းတွေတဲ့ကိုလူစိုးကိုင်းတွေဝင်လာချိန်မှာဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကအကူအညီတောင်းပေမဲ့အချိန်မီရောက်မလာကြဘူးလို့လည်းဒုက္ခသည်အများစုကပြောပါတယ်။ဒါကြောင့်ရဲအင်အားတိုးမြင့်လာတဲ့ရာဇဝတ်ကျူးလွန်မှုကိုအချိန်မီတားဆီးနိုင်ရေးဆောင်ရွက်ပေးဖို့လိုအပ်နေကြောင်းရိုဟင်ဂျာခေါင်းဆောင်တဦးဖြစ်တဲ့မိုဟီဘူလာကပြောပါတယ
် increasing police number is
not တပ်ဖွဲ့ဝင်အရေးအတွက်တိုးမြင့်လာကျွန်တော်တို့အတွက်အကူအညီမဖြစ်ပါဘူးတကယ်တမ်းပြဿနာဖြစ်လို့ကျွန်တော်တို့သူတို့ကိုလာပြီးဖြေရှင်းဖို့ခေါ်တဲ့အချိန်မှာအချိန်မီရောက်လာဖို့ဖြစ်ပါတယ
်လက်ရှိမှာတော့ဒုက္ခသည်စခန်းတွေမှာအများစုဟာလူစိုးကိုင်းတွေရဲ့ရံပြုမှုကိုကြောက်ရွံ့နေကြပြီးအာဏာပိုင်တွေဘက်ကစုံစမ်းမေးမြန်းမှုတွေကိုလည်းဖြေဆို့ဖို့တွန်းဆုံနေကြကြောင်းဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့တာဝန်ရှိသူတွေဘက်ကပြောပါတယ်ရှင
်မနက်ကခန်ရှာနဲ့ပချင်းပြည်နယ်အတွင်းကလူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချို့ကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရေးယူမှုတွေလုပ်ခဲ့ပါတယ်။ဖိအားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စေမှာမဟုတ်ဘူးလို့ပြောသူတွေရှိတယ်လို့ပဲ။ဒီလိုမျိုးရေးယူတာကြောင့်လူခွင့်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်ရှိမယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်လဲအမေရိကန်လူတော်အမတ်ချို့ကဒီထက်ပိုပြီးတော့ရေးယူဖို့နိုင်ငံရေးဝန်ကြီးကိုတိုက်တွန်းခဲ့ကြပါတယ်။အခုလိုအမေရိကန်ပြည်အောင်စုရဲ့ရေးယူတန်ခတ်မှုဟာဘလောက်တည်ရောက်မှုရှိသလဲဘလောက်ထိရောက်မှုရှိပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာပါပါဝင်ဆွေးနွေးမင်းများလူရဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမဲ့သတင်းရှင်တွေကိုကြည့်ပေးပါရခင
်။အင်္ဂါနေ့ညမှာတင်ဆက်မဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာအချိန်မီပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တော့မှာပါ။ဒဝယ်ရေးနဲ့စီမံကိန်းရဲ့စီးပွားရေးစုံသာတိဆောက်ပြီးစီးသွားခဲ့ရင်ဒါဟာအရှိတောင်အာရှတိုက်အတွင်းအကြီးဆုံးရေးနဲ့စီမံကိန်းကြီးဖြစ်လာမှာပါ။ဒီလောက်ကြီးတဲ့စီမံကိန်းကြီးကိုစတင်အကောင့်ထဲပေါ်တဲ့နေရာမှာဒေသခံတွေနဲ့တိုင်ပင်ညှိနှိုင်းတာနောက်ဆက်တွဲပေါ်ထွက်လာမဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဘေးထွက်ဆိုးကျိုးတွေကိုကြိုတင်ထည့်သွင်းစဉ်းစားခဲ့ခြင်းမရှိတဲ့အပြင်တချို့နေရာတွေမှာဆိုရင်အာဏာအလွဲသုံးစားလုပ်တာတွေပါတွေ့နေရကြောင်းတက်ကြွလှုပ်ရှားသူဒေသခံတွေကထောက်ပြကြပါတယ်။ဒဝယ်ရေနဲ့စီမံကိန်းအပိုင်းသုံးဖြစ်တဲ့ကိုစော်ဝင်းလိုင်ကတင်ပြမှာပါရှင
်။ဖြစ်တော့အဆက်တည်းတစ်ခုလုံးမှာပါအကြီးဆုံးဖြစ်လာမယ်။ဒီတဝယ်ရင်နဲ့စီမံကိန်းစတင်အကောင့်ထဲပေါ်ကလေးကဒေသခံအနေနဲ့တဘာဝပတ်ဝန်းကျင်ထင်းသိမ်းအဖွဲ့တွေရဲ့ကန့်ကွက်ဝေဖန်မှုတွေအမျိုးမျိုးရှိခဲ့တာပါ။အဓိကကတော့အခုလိုကြီးမားတဲ့စီမံကိန်းကြီးတည်ဆောက်တဲ့နေရာမှာမူလကေဟစနစ်နဲ့ဒေသခံတွေရဲ့လက်ငုပ်လက်ရင်းဖြစ်တဲ့စိုက်ပျိုးရေးနဲ့ရေလုံငန်းတွေပြည့်စည်ဆုံးရှုံးမဲ့အရေးကိုစိုးရိမ်ပူပန်ကြတာပါ။တဝယ်ရင်နဲ့စီမံကိန်းစတင်ကလေးကတောက်လျှောက်လေ့လာခဲ့သူလည်းဖြစ်ဒေသခံတွေရဲ့မတရားဖိနှိပ်ခံရမှုတွေကိုဥဆောင်ဖြည့်ရှင်းပေးနေသူလည်းဖြစ်တဲ့ကိုလေးလွန်ကတော့စီမင်းစည်းကမ်းနဲ့ချိုးဖောက်ပြီးအာဏာအလွဲသုံးစားလုပ်ခဲ့တဲ့အခြေအနေတွေကိုအခုလိုပြောပြပါတယ်
။သဘောပတ်ဝန်းကျင်ပိုင်းလည်းဒီတိုင်းပဲ။ဘာမှလိုက်နာနေတာမရှိဘူး။ကျွန်တော်တို့ဒီအစိုးရတာဝန်ရှိဆိုတဲ့လူတွေကိုယ်တိုင်ကသူတို့ကဒါကြီးကဘာမှကြည့်နိုင်ငံတော်ကခိုင်းလိုက်တယ်ဆိုဒါနိုင်ငံတော်ပဲ။ဒါအစိုးရပဲ။ဒါတိုင်းပြည်ရဲ့ကိစ္စပဲ။ဒါဟာအမျိုးသားရေးကိစ္စလို့ပဲသူတို့ကမြင်တယ်။ဖို့ဆိုပါတော့နေရာကော်မတီတစ်ခုဇင်းလုံးတတ်မှတ်မယ်လို့ခေါ်လိုက်တယ်။သူတို့ကအလေးပေးတဲ့ကောင်ပဲခေါ်တယ်။ပြန်ပြောတဲ့ကောင်ရွာလူကြီးချင်းတူရတောင်ဝန်ရှိတဲ့ရမ်းမရဖတ်ချင်းတူရင်တောင်အသိဉာဏ်ပညာရှိပြီးတော့ခုနလိုပေါ့အရှိနောက်တွေးခေါ်တတ်တဲ့လူနှစ်ခါသုံးခါလောက်ပြောရင်ဒီကောင်မပါသေးတော့မခေါ်တော့အခုချိန်ကြီးလုပ်နေတော့
ဒေသဖွံ့ဖြိုးရေးအပါအဝင်နိုင်ငံတော်အတွက်ဝင်ငွေအများပြားရရှိစေမယ့်ဒီစီမံကိန်းကြီးအောင်မြင်ရေးကိုဒေသခံတွေလိုလားကြပါမယ်လဲတဘာဝပတ်ဝန်းကျင်ပြည့်စုံဆုံးရှုံးမဲ့အရေးနဲ့စီမံကိန်းနယ်မြေအတွင်းမှာပါတဲ့လယ်မြေတွေတိမ့်ဆဲတာတွေအပေါ်ကံကွက်ဆန္ဒပြမှုတွေကြောင့်စီမံကိန်းကိုရပ်ဆိုင်ထားခဲ့ရတာပါ။ဒါကြောင့်စီမံကိန်းကြီးကောင်းမွန်စွာပြည်မြောက်အောင်မြင်ရေးအတွက်ဒေသခံတွေရဲ့သဘောဆန္ဒကိုလည်းထည့်သွင်းစဉ်းစားစေတယ်လို့ကိုလေးလွင်ကပြောပါတယ
်။ကောင်းကောင်းမွန်မွန်ဖြစ်စေချင်တယ်ဆိုရင်ဒီလိုအသံတွေပါဖို့လိုတယ်။ပြီးတော့သူတို့ဘာကြောင့်ပြောနေတာလဲပေါ့။သက်သက်ပဲမလို့မုံထားပြောနေတာလား။အချက်လက်အကျိုးအကြောင်းခိုင်မာသက်သေတယ်နဲ့ပြောနေတာလား။ဘာဖြစ်လို့မဆွေးနွေးနေတာလဲ။ဒ ဘာဖြစ်လို့နားမထောင်နိုင်ဘူးဘောအဲ့ဒါညားတောင်းကောင်းတဲ့ဘောကအဲ့ဒါဆိုရင်အများကြီးအဆင်ပြေလာလိမ့်မယ်ကျွန်တော်ဒါဒီတက်အများကြီးပါပဲပြောရရင်တော့ဇဝပါဝင်ကိစ္စရှိနေခုနလိုအလုပ်သမားကိစ္စတွေရှိတယ်ညီရကိစ္စတွေရှိတယ်အဲ့လိုအများကြီးခုချိန်ထိရတော့ပုံမပြောင်းသေးဘူးဝန်ထမ်းဆိုတာသိရတယ်ဒါကြည့်သူကလဆာပေးတာလားလေသူတို့ကဒီနေရာမှာနေမယ်ပြီးရင်ရထူးတက်မယ်မဟုတ်ရင်ကြောင်းမယ်ပြုတ်မယ်တလောက်မသူတို့အဲ့တဲ့သဘောလောက်ပဲသူတို့ကထက်ထဲဝင်ပြီးဒီမှာနေဒီမှာကြီးဒီကလူတွေမဟုတ်ဘူးအခုရွာစာမင်းကြောင်းလေးတေးသေးလေးအခုအစိုးရကပေးလို့ကြောင်းကြီးတစ်ခုဆောက်မယ်ပေါ့ဗျာကြောင်းသားတွေကများလာပြီအလေတန်းတိုးချက်လေးဆောက်တော့မယ်ဆိုတာညီရမရှိတော့ဘူးရွာပိုင်းမြေဖြစ်တဲ့ဒီရှင်ကြီးမြေဘလုံးမင်းမြေကြီးကိုယူသွားပြီရွာနဲ့ကပ်ပြီးယူသွားပြီအဲ့တော့အစကလေးကဒီရွာရဲ့တိုးတက်လာမယ့်အနာဂတ်အခြေအနေလူမှုရေးအတွက်ဘယ်လိုထားမလဲဘာသာရေးအတွက်နတ်ဆင်ကဘယ်လိုထားမလဲဘလုံးကွင်းကဘယ်လိုထားတာတာတိုင်ပင်ဆွေးနွေးသင့်တဲ့ကိစ္စကြီးမတိုင်ပင်မဆွေးနွေးပဲဒီလိုဖြတ်သွားလိုက်ခါခုဖုန်းကြီးနဲ့ရွာယာယီမှုပြောပြီမင်းကပြောနေတယ်ဆရာတို့လည်းကြားတယ်အဲ့ဒါဖြစ်လာဒါဒီရွာမြေမဟုတ်ချားရွာကြီးလည်းဖြစ်မှာပဲအဲ့တော့ကျွန်တော်ဘာကြောင့်လဲဆိုဒါတွေကိုထပ်မတွက်ခဲ့ဘူးထပ်မစဉ်းစားခဲ့ဘူးသူကသဘောတဘာဝတွေရှိတာအဲ့ဒါကြီးအခြေအလဲဆွေးနွေးအတန်တွေကိုယူပြီးမှလောရမှာအခုကသူတို့မြေတိုင်းစကားလာပြောသွားရလေယွာတယောက်နှစ်ယောက်နဲ့သူတို့ company ကလူနဲ့ဖတ်ပြီးတော့တိုင်တော်တယောက်လုံးဘယ်သူမှမသိကြပါဘူး။ဘယ်နာဖြတ်ပါကိုမသိပါဘူး
။ဒေသခံတွေရဲ့အသိပညာနဲ့ပါမှုကိုအခွင့်ကောင်းယူပြီးအစိုးရအရာရှိတွေအပါအဝင်သူတို့နဲ့နှိစက်တဲ့ချမ်းသာကြော်ဝသူတွေကဒီရင်းနှီးစီမံကိန်းအကောင့်ထဲပေါ်ပြရင်အနာဂတ်မှာအဖို့တန်လာမယ့်မြေတွေကိုအလူအရဲ့ဝယ်ယူထားခဲ့ကြပုံကိုလည်းကိုလေးတွေကအခုလိုရှင်းပြပါတယ
်။မြေကိစ္စမှာဆိုရင်အခုတော်တော်များများတော့မြေရယောကြီးပေးမယ်ဆိုရင်လာထောက်မဲ့လူတွေကဒီရလူတွေမဟုတ်ဘူးကျွန်တော်သိရတယ်လား။မြေရလှောက်ရှားလိုက်ပြီဆိုတော့မြေပွဲစားတွေမြေတလန်တွေမြေဝယ်ထိန်းတွေမြေကစားတွေမြေပိုက်ဘောသမားတွေမြေဘောလီဘောတွေအများကြီးမြေစရာတွေလာမြေစရာတွေဟိုးရှမ်းတယောက်ထိလာဟိုးတယောက်တွေလည်းလာရရင်ပြောရင်ကျွန်တော်သိရတယ်လို့အများကြီးဒီကလူတွေမဟုတ်ဘူးဒီကမှတ်ပုံတင်နေဒီကစပွန်ဆာ30တွေဒီကအမီဘောက်တွေမဟုတ်ပဲဝင်ပြီးတိုက်ပြီးထိုးသွားကြတယ်ဟိုဒီကလူကပတ်စံလိုနေတော့ဟိုလိုတော့ရောင်းတယ်ရောင်းတော့ဟိုလိုဝယ်ထိန်းထားတယ်လာခဲ့ရင်ရောကြီးသူတို့ခံစားပါမှာဒေသခံရမှာမဟုတ်ရက်ခဲ့တော့မှဒေသခံကနည်းနည်းပဲရတာဒါတစ်ချက်ဒါလေးဖိစစ်ဖို့လိုတယ်ကျွန်တော်အမြင်ရသူတို့ကတစ်ခုခုဟိုလုတော့မယ်ဆိုရင်ကြိုတင်ပြီးတော့ဟိုဟိုဘာလို့ခေါ်မလဲတာစီအမိတ်လိုမျိုးဒေသနာအမိတ်လိုမျိုးတက်ဆိုင်ရဥပဒေတွေထုတ်ပြန်ပြီးမှလုတော့မယ်မဟုတ်ဘူးဘယ်သူမှမဆိုရှင်းပြခွင့်ရတဲ့သဘောမျိုးဖြစ်သွားတယ်ဒီမှာဒီဥပမာဗျာဒီမန်ဒိုဆိုတာတနည်းလာဝင်လို့ရဘယ်သူမှမဆိုလာဝင်လို့ရလေဈေးပူတဲ့လူမိဆက်တဲ့လူလာဝင်သွားမှာပိုက်ဆိုင်မှုက तू ကတခြားမှာပဲ तू ကမသိဘူး तू ကဒါဝယ်ထားတဲ့တကြ30ရရောင်းမယ်တကြခွဲရရောင်းမယ်ဒီမှာဘာဖြစ်သွားလဲဘလို့ဆိုတော့ तू ကသူတို့အလုပ်လည်းမဟုတ်ဘူးသူတို့စိတ်လည်းမဟုတ်ဘူး
စီမံကိန်းအစပိုင်းကာလပဲရှိသေးတဲ့လက်ရှိအချိန်မှာတောင်ဒေသခံတွေရဲ့လက်ငုံလက်ရင်အတက်မွေးဝမ်းကြောင်းမှုတွေထိခိုက်ပျက်စီးကုန်ပြီဆိုတာကိုလည်းကိုလေးလင်ကဆက်ပြောပါတယ
်အခုလက်ရှိအရေးကဒီမှာရှင်ကြီးအိမ်ရှိတယ်ဗျာဒီမှာတန်ခါအိမ်တွေရှိတယ်တန်ခါဒဲတွေအများကြီးရှိတယ်အခုမရှိတော့ရှင်ကြီးအိမ်လည်းမရှိတော့ပြောင်းလိုက်ရအဲ့လိုမျိုးပေါ့ချက်ချင်းမြင်ပြီလေဒီသာဒီအားကြီးတွေဖြစ်သွားပြီဒီမှာကြောက်ပုံမျိုးဆံမျိုးမြင်တယ်ကြောက်ပုံကြီးတွေမိုးကြီးတွေဓာကြီးတွေဖြစ်သွားတာဒါဆရာတို့အမြင်တိုးတက်လို့ပြောရင်တိုးတက်သွားတယ်ပေါ့ဒါမှမဟုတ်သူတို့အတွက်ဖယ်ရှားလိုက်ရလို့နင့်တာလဲဆိုလဲဖယ်ရှားလို့နင့်တာလဲဒါတော့ကိုယ့်ရဲ့အမြင်နဲ့ကိုယ့်အယူအဆပေါ်မှာပဲမူတည်မှာပေါ့ကိုဒေသကနေဒီသာအစတို့ဒီမှာရွာတိုင်းရှိတယ်ဒီနားမှာဟွာလေးရှိတယ်ခုနကရှင်ကြီးအိမ်လေးပါနေတယ်ပေါ့ခင်ဗျာအဲ့ဒါကြီးလာတဲ့ခါကျတော့ဒါကြီးကဟာချက်ပုံကြီးခုကရွာအထဲမှာကျန်အပြင်မှာမရှိတော့ဘူးခင်ဗျာခုကဒီအတော်အတိုင်းပဲသူတို့ကတိုင်းတာပြီးတော့ပိုက်ဆိုင်မှုတွေလုပ်ထားကြတာဒီအတိုင်းပဲဆက်လက်ရှာဖွေစားတောင်းနေကြတာတကယ်လို့ဒါကြီးကပေါ့ပိုက်ဆိုင်မှုတစ်ခုခုကဟွာပေါ့ဒီမြေပေါ်မှာအတုံးချတော့မယ်ဆိုမှဒါကြီးကဘသူပိုင်ပါလဲခြံစည်းတွေခတ်မယ်လမ်းတွေဖောက်မယ်မြေတွေပုတ်စသည်တို့ဖြစ်လာတော့မယ်အဲ့ဒီခါမှမှခုနအများစုကဒီ mangrove ပေါ့ဒီဒီရေကြောထဲမှာပဲကျွန်တော်တို့ဂုံးတွေရှာတွေကမာတွေခဏနေထောင်ပြီးစားကြတာအဲ့ဒါတွေဟာလုတ်ခွင့်ရတော့မှာခုကတော့ရနေသေးတယ်ပစ္စည်းတွေလို့ဘာမှပြောလို့မရဘူးဒါပေမဲ့အကြီးက community လဲပေါ့တရွာလုံးကပိုင်တယ်ဘသူမဆိုသွားလို့လုတ်ကင်စားသက်လို့ရတယ်မိရလုတ်ခွင့်ရတော့မှာ
ရွာနီးဝန်ကျင်ကမြေတွေအားလုံးကိုစီမံကိန်းအတွက်ဆိုပြီးအီတလီယန်ထိုင်းဒီဗလော့ပ်မန့်ကုမ္ပဏီကတင်ထားတာကြောင့်မြင်းကြီးရွာသားတွေအနေနဲ့အပြစ်မှာစိုက်ပျိုးလုပ်ကန်စားတောက်ဖို့မလွယ်တော့တဲ့အကြောင်းကိုလည်းရွာသူကြီးဦးကျော်အောင်ကပြောပါတယ
်အခုသူတို့ယူထားတဲ့နေရာကကျွန်တော်တို့ရွာနယ်လည်းနေကရှိတယ်နောက်ပြီးတော့ရွာထဲကလည်းရွာနယ်ဘေးကပါထားတဲ့ဟာတွေလည်းရှိတယ်သူတို့လောက်လှုပ်ရှားလို့ရှိရင်တော့ရွာတရွာတော့ကြမ်းပဲရွာသူရွာသားတွေတော့ဘာလို့လုပ်လို့မရတော့ဘူး
တဝယ်ရင်နဲ့စီမံကိန်းကိုစီစဉ်ထားတဲ့အတိုင်းအခုနှစ်မကုန်ခင်မှာပြန်ဆနိုင်မယ်မဆနိုင်ဘူးဆိုတာကတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့အခြေခံအဆောက်အအုံတိဆောက်မှုတွေ PCP စက်ရုံတွေစတင်လက်ပတ်တော့မယ်ဆိုရင်တော့အဲ့ဒီစက်ရုံတွေရေရှည်လက်ပတ်နိုင်ရေးအတွက်ရေအလုံလောက်ရရှိဖို့လိုအပ်မှာဖြစ်ပါတယ်။ဒါပေမဲ့ဒေသခံတွေကတော့မူလတည်ရှိနေတဲ့သဘာဝကိဟစနစ်ပြည့်စုံသွားမယ့်အရေးကိုစိုးရိမ်ပူပန်နေကြပါပြီ
။ရေပြဿနာတော့ရှိမယ်။ပြီးရင်သူဒီစက်ရုံတွေလုတ်တော့မယ်ဆိုတာနဲ့ကောဒီအနားမှာရှိနေတဲ့ရေဝေရေလဲတောတွေကိုအရင် ဥပဒေတစ်ခုကိုပြန်တမ်းပြီးတော့ထိမ့်သိမ်းတာမျိုးဥပဒေဒီဇုံကြီးကဒီမတိရှင်းကဘလောက်ယူမယ်ပေါ့ဗျာဒီသူ့ရဲ့ line ရဲ့အပြင်မှာဒီချောင်းလေးဒီမြောင်းလေးဒီရေတွေကိုရလာစေတဲ့ဘင်းနာဒီဇုံထဲမှာပါသည်ဖြစ်စေဇုံရဲ့အပြင်မှာနီးနားမှာရှိပြီဖြစ်စေအဲ့တောင်တန်းလေးအဲ့တော့ area တွေကိုကြိုတင်ပြီးတော့ထိမ့်သိမ်းကာကွယ်ထားတာမျိုးမလုပ်ခဲ့တဲ့အတွက်ဒီဇုံကြီးရှိတယ်လို့ပြောကြတယ်လူတွေကအဇုံရဲ့ဘင်းနာမှာဇုံရဲ့အပြင်မှာဇုံထဲမှာရှိတဲ့ green area တွေဒါတွေကစိတ်လန်း area တွေပြတ်ပြီးတော့လူတွေကပြည်တင်ပြီးခုံကြဒီပိုက်ဆိုင်မှုတွေလုံးကြအဲတောတွေထွင်ကြအဲ့လိုမျိုးလုပ်တဲ့အခါကျတော့ဒီတစ်ပင်တွေကမရှိတော့တဲ့အခါကျတော့ဒီရေဝေကြီးလဲကထိမ့်နိုင်ဖို့ကမလွယ်
ဒါကကျွန်တော်တို့ရေဆက်ရုံလှည့်ပတ်ဖို့ရေရရှိဖို့ပဲပြောနေတကယ်ကဆက်ရုံနေလေလို့ရှိရင်ဆက်ရုံနေရာထွက်လာမယ့်အညစ်အကြေးတွေကိုဒီဘောကဓာတုဓာတုဟောပေါ့ဒီဆက်ဓာတုဟောတွေဆက်ရုံကထ
ွက်လာဝိစီပေါ့
ဝိစီအဲ့ဒါတွေကိုဘယ်နှသားပြစ်မလဲဆိုတဲ့ပြဿနာရှိအဲ့ဒီကနေပြီးတော့လဲတဘာပေါင်းကျင်ထိခိုက်မဲ့နောက်ဆက်တွဲအကျိုးဆက်တွေလည်းရှိသေးတယ
်သူတို့ဟိုဘက်မှာတော့ဒီနားတစ်ခုမှာပဲစနေရတော့သူတို့ water treatment လားပါလားမသိဘူးအဲ့ဒီဆက်ရုံတရုံဆောင်းမယ်ဆိုတဲ့ဟာလေးတစ်ခုလောက်ထလာတော့တွေ့တယ်ဒီကရေပဲတော့လို့ရအောင် treatment လုပ်ပါလား waste water တွေ waste တွေကိုဒီကပဲ treatment လုပ်ပြီးတော့ဒီချောင်းတွေမြောင်းတွေဒီမြေတွေထဲကိုထည့်ပါလားသူများတွေလုပ်တယ်လို့ပြောပဲကန်ကြီးတူးပြီးတော့ concrete ကန်ကြီးနဲ့တလပါကြီးတွေကတ်တရားကြီးတွေအုပ်ပြီးတော့တင်ထားပါလားဘယ်လိုဟာမျိုးလဲတော့သွားမယ်ဆိုတော့မသိ
ဘူးပြီးတော့ဒီအခြေခံဒီဆက်ရုံနဲ့ဆောင်းမယ်နေရာဆိုတာကလည်းတဝယ်မြင့်နေရကတ်တရားကြီးလောက်ပဲဝေးတယ်ဆိုကြတ
ာဟုတ်တယ် garage လောက်ပဲ
garage လောက်ပဲဝေးတော့မလွဲမသွေတနည်းနဲ့တစ်ချိန်ချိန်မှာတော့ဒီ waste water တွေဒီဓာတုပစ္စည်းတွေပါတဲ့ဒီဆက်ရုံကထွက်လာအညစ်အကြေးတွေဟာတဝယ်မြင့်ထဲကိုတစ်ချိန်ချိန်တော့တနည်းနည်းနဲ့မိုးရွာလုံးပဲဖြစ်ဖြစ်ပါသွားမှာကျသွားမှာပဲအဲ့ဒီကျရင်တော့တဝယ်မြင့်ကြီးရဲ့အနာဂတ်ကလည်းသိမှာပါအ
ဲ့တော့သိကြတယ်အခုတော့ရေမြေလေးဆိုတာကအားလုံးကဆက်သွယ်နေတာကြီးဘလို့မှထိတ်ချုပ်ကင်တွယ်မောင်းနေလို့မရဘူးသူ့ဟာသူအကြောင်းအကြောင်းအခြေအနေအတူကအဖို့တရားတစ်ခုခုနဲ့တော့ဆက်ဆက်နေတာအငွေပဲဖြစ်ဖြစ်အငွေပြန်လဲပြန်မယ်ဟိုမိုးရွာလို့ရေရှမ်းလဲရှမ်းမယ်မြေအုပ်ကစိတ်နဲ့စိတ်နဲ့ဖြစ်နေတာအများကြီးပဲ
ဒီစီမံကိန်းအောင်မြင်ဖို့အတွက်ပြည်သူတွေရဲ့လူအင်ဆန္ဒကိုဖြည့်ဆည်းပေးတာအပါအဝင်ပွင့်လင်းမြင်သာစွာလုပ်ကိုင်ဖို့လိုအပ်ကြောင်းဒီနေ့တိုင်း Human Rights Watch လူ့အခွင့်အရေးဆောင်ကြီးအဖွဲ့ဝင်ကိုတန်းဝင်းကပြောပါတယ
်ဒီနေ့ဒီချိန်မှာပွင့်လင်းမြင်သာစွာလုပ်ပါပွင့်လင်းမြင်သာစွာပူးပေါင်းပါပြည်သူလူယုံကြည်ပေးပါဗျာပြည်သူလူကိုဖြည့်ဆည်းပေးစေခြင်းနဲ့တကယ်ကြတော့တကယ်အဲ့ဒီလို့သာလေကောင်းကောင်းလို့မယ်ကျွန်တော်တို့ဂျပန်ဆိုတဲ့ကျွန်တော်တို့ယုံကြည်စိတ်ချရမယ်တိလဝါဒီနေ့ဒီပြဿနာရှိတော့မယ်တိလဝါပြဿနာရှိတော့ပဲအဲ့တော့ပို့ကောင်းလာအောင်လုပ်မယ်ဆိုလို့ရှိရပို့ပြီးတော့ပြည်လင်းမင်းသာအောင်လုပ်ရင်တော့စစ်ပြေတာပေါ့အခုက information ဆိုတာဗျာမင်းမသိရတဲ့ခေဒါသမတစ်ခါတည်းကြဟိုဟာတော်သားဆိုအစဲခံရသေးတယ်အဲ့ဒါကျွန်တော်ပူစီပြည်စီပြည်သူတို့ကိုပွင့်လင်းမင်းသာကိုလုပ်ပါပြည်သူတို့အကျိုးရှိရှိပါတကယ်မှန်တကယ်ရှိရှိဖော်ပြတိုးတက်မှုကိုဥတည်လို့ရှိရတော့ဆက်ပြီးမှာပ
ါစီမံကိန်းစတင်ဖို့အရင်စစ်အစိုးရလက်ထက်မှာသဘောတူညီချက်ရရှိခဲ့ပြီးသမရဦးသိန်းစင်အစိုးရလက်ထက်2012ခုနှစ်မှာအကောင့်ထဲပေါ်ခဲ့တာမှာ2013ခုနှစ်မှာရပ်ဆိုင်းထားခဲ့ရတာပါလက်ရှိအနေဒီအစိုးရအနေနဲ့ဒီစီမံကိန်းကိုပြန်ဆနိုင်ဖို့စီစဉ်နေတာပါစီမံကိန်းပထမအကြိမ်စတင်စဉ်ကပြဿနာအခက်အခဲပေါင်းများစွာရင်ဆိုင်ခဲ့ရပြီးဖြစ်တာကြောင့်အနေဒီအစိုးရအနေနဲ့အရင်ကြုံတွေ့ခဲ့ရတဲ့အခက်အခဲသင်ခန်းစာတွေကိုယူပြီးစီမံကိန်းပြန်ဆတဲ့နေရာမှာဒေသခံတွေရဲ့လူလားချက်တွေစိုးရိမ်ပူပန်မှုတွေအပါအဝင်ရေရှည်တဘောင်းဝပတ်ဝန်းကျင်ထိခိုက်ပျက်စီးစေမဲ့ကိစ္စတွေကိုရှောင်ရှားလှုပ်ဆောင်နိုင်လိမ့်မယ်လို့ညွှန်ပြရကြောင်းပါ
ဒါကတော့ဒဝယ်ရေနဲ့စစ်ရေနဲ့စီမံကိန်းပဝင်းကျင်ထိခိုက်ညှိနှာမှုတွေနဲ့ပတ်သက်ပြီးတော့အပိုင်း၃ပိုင်းခွဲပြီးကိုစော်ဝင်းလိုင်ကတင်ပြခဲ့တာပါရှင်။အခုနားဆင်ကြရတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကို VOA မြမပိုင်းရုပ်သံရဲ့အပတ်စဉ် TV Magazine မှာလည်းစနေနေ့တိုင်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။မကြာခင်မှာတော့မြမပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပြင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းနှာစင်နိုင်ပါတယ်။ကျမတို့ဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
မြန်မာနိုင်ငံလိုနိုင်ငံခြားကကုန်ကြမ်းနဲ့ကုန်ပစ္စည်းအများစုတင်သွင်းတာကိုမှီခိုနေရတဲ့တိုင်းပြည်အဖို့ကတော့ဒီတိုင်းပြည်လုံးနဲ့သက်ဆိုင်တဲ့ကိစ္စ
ဒါကတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနှာစင်ရဖို့ရှိပါတယ်။အခုတော့မအေးတနာကျော်တင်ဆက်နေတဲ့မြမတီကပေးစာအစီအစဉ်ကိုနားဆင်ရမှာပါရှင်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်အောင်ဆုံး VOA အစီအစဉ်တွေအတွက်အမှတ်ချက်တူလေးတွေရေးလာတဲ့သောရရှင်တွေရဲ့ဒီ Facebook ပေါ်ကအမှတ်ချက်လေးတွေကိုဖတ်ပြပေးသွားချင်ပါတယ်။ဦးမြင့်ဆိုတဲ့သောရရှင်ကဓာတ်ရက်အတန်းလွင်တာဘလို့ဖုန်းနဲ့ဖမ်းလို့ရမလဲလို့မေးခွန်းထုတ်လာတာပါ။ဟုတ်ကဲ့ပါ။ဦးမြင့်ကိုဖြေချပေးခြင်းပါလေ။ကျွန်တော်တို့ VOA Facebook အစာမျက်နှာကိုတွားကြည့်လိုက်ပါ။ Radio TV အစီအစဉ်တွေကိုတင်ထားပေးတာတွေ့ရပါလိမ့်မယ်ရှင်။ဒီဓာတ်ရိုက်ထုတ်လွှင့်ချိန်မှာဆိုရင်လည်းအဲ့ဒီကျွန်တော်တို့ VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြီးတော့အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါလေ။အစီအစဉ်ထုတ်လွှင့်ပြီးချိန်နောက်ပိုင်းမှာလည်းအဲ့ဒီဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာတွေကိုနောက်ပြီးတော့တက်တက်တင်ထားပေးတဲ့အစီအစဉ်တွေကိုရောနားဆင်ကြည့်ရှုလို့ရပါတယ်။ကျမဒီ Facebook ကလိပ်စာလေးကိုပြောပြပေးချင်ပါတယ် facebook.com စလုံးပေါင်းက facebook.com/voa.burmese.news ဖြစ်ပါတယ် facebook.com/voa.burmese.news ဖြစ်ပါတယ်အဆင်ပြေလိမ့်မယ်လို့ထင်ပါတယ်နော်စမ်းကြည့်ပါဦးနောက်ထပ်သောရရှင်တယောက်ကတော့နာမည်ရေးမလာပါဘူးဒါပေမဲ့သူကonline ကနေတစင်ပါဝင်ဆွေးနွေးခွင့်ရှိပါလားဆိုတော့စာရေးပို့လာပါတယ်ဟုတ်ကဲ့ပါလေးလိုင်းပေါ်မှာမဆွေးနွေးဘဲနဲ့ online ကပဲပါခြင်းနေဆိုရင်တော့ဒီသောရရှင်နေနဲ့ကိုဆွေးနွေးချင်တာကိုဒီ message box မှာစာရေးပြီးတော့ပို့လိုက်လို့ရပါတယ်ဒါမှမဟုတ် email နဲ့ပို့ချင်နေဆိုရင်လည်း VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကို email ရေးပို့နိုင်ပါတယ်ရှင်အခုလိုစိတ်ဝင်စားတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကျွန်တော်တို့ရောက်နေတဲ့အော်ဂူလာကကျွန်တော်တို့မြန်မာနိုင်ငံအတွက်တော်တော်လေးကိုတန်ဖိုးရှိတဲ့သူတွေဆုံးမကွယ်လွန်တဲ့တဲ့တွေကြားနေရရလားလို့ပြောရပါမယ်နော်။အော်ဂူလာ73ရက်နေတုန်းက68မျိုးဆက်ကျောင်းသူကောင်းဆောင်တဲ့ဦးဖြစ်တဲ့အခုလက်ရှိ68မျိုးဆက်ငယ်ငယ်ရင်းနဲ့ပွင့်နေလူအဖွဲ့ကြီးကဥဆောင်ဥရွယ်ပြုနေသူတဦးဖြစ်တဲ့မမီမီအသက်48နှစ်နဲ့ကာမတော်တစားတိမ်မမှုနဲ့အသက်ဆုံးပါသွားခဲ့ရပါတယ်။ပြော်အော်ဂူလာ14ရက်နေ့ကလည်းအစိုးရထွင်တင်ဆုံးမသွားခဲ့တာ14နှစ်တင်တင်ပြည့်တဲ့နေ့ဖြစ်ပါတယ်နော်အခုလည်းလာပြန်ပါပြီအော်ဂူလာ16ရက်နေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်မြန်မာနိုင်ငံအရေးကိစ္စတွေကိုလည်းယူဒဆိုင်နဲ့ပါဝင်ဆောင်ရွက်သူဖြစ်ပါတယ်ကိုဖီအာနန်အသက်80အရွယ်မှာနေမကောင်းဖြစ်ပြီးတော့ဆုံးမသွားခဲ့ရပါတယ်ဆွစ်ဇာလန်နိုင်ငံဘန်မြုကဆေးရုံမှာသူကွယ်လွန်သွားခဲ့တဲ့အချိန်မှာဇနီးဖြစ်သူနဲ့တာသမီ3ယောက်သူ့ဘေးနားမှာရှိခဲ့ပါတယ်သူက1998ခုနှစ်ကနေ2006ခုနှစ်ထိကုလသမဂ္ဂရဲ့အတွင်းရေးမှူးချုပ်ဖြစ်နေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အခုလိုကော်ဖီအာနန်ဆုံးမသွားခဲ့တဲ့တဲ့ရင်ကို VOA တော်ရရှင်နေလဲတော်တော်လေးကိုစိတ်မကောင်းဖြစ်ကြတာတွေ့ရပါတယ်ရှင်။တော်ရရှင်နန္ဒာလှတွင်ကကဘာချင်းနဲ့အတူကဘာမြေပေါ်ကမြန်မာပြည်သူတို့ဝမ်းနည်းကြွယ်ရကြောင်းပါဆိုပြီးတော့သူကျွန်တော်ရဲ့ VOA Facebook စာမျက်နှာမှာလာရေးလာပါတယ်။ဝင်းမင်းဦးဆိုတဲ့တော်ရရှင်ကတော့ကဘာလူသားတွေရဲ့အကျိုးကိုအမြဲတမ်းဆောင်ရွက်နေတဲ့ခေါင်းဆောင်ကဘွားကူကောင်းပါစေလို့ဆုတောင်းပါတယ်တဲ့။ဒီလိုမျိုးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဆုံးမသွားခဲ့တဲ့အတွက်ကြောင့်မလို့ကဘာပေါ်မှာလူတွေတော်တော်များများဝမ်းနည်းပူဆွေးနေရတဲ့အချိန်မှာကျွန်တော်တို့
မြန်မာနိုင်ငံက Facebook စာမျက်နှာတွေပေါ်မှာတော့ကိုဗီယာနဲ့တိတ်ဆုံးတာကိုဝမ်းသာပါတယ်ဆိုပြီးရေးနေကြတဲ့အမှတ်ချက်တွေလည်းတော်တော်များများတွေ့ရပါတယ်နော်။ဒါကြောင့်မလို့တချို့ကလည်းနားမလည်ဘူးလို့ပြန်ပြီးတော့ရေးလာကြတာပါ။တော်ရရှင်စတာကင်းကတေးချင်းတရားကိုဘယ်သူမှမလွန်ဆန်နိုင်ဘူးဆိုတာဖရာတရားကိုင်းဆိုင်တဲ့လူသားဆိုရင်နားလည်မယ်သိမယ်ထင်ပါတယ်။အခုတော့သူများကွယ်လွန်တာကိုဝမ်းသာနေတဲ့သူတွေလည်းဒီနေ့တေးကြရမှာပါ။သတိပြုစေချင်ပါတယ်လို့ရေးလာပါတယ်။ Human Rights ဆိုတဲ့တော်ရရှင်ကတော့
တေးချင်းတရားဆိုတာလူသားရဲ့မျိုးစမ်းမဲ့အရာပါ။မတည်ခင်လူသားအခြေပြုလုပ်ငန်းဘလောက်လုံနိုင်မလဲဆိုတာပါပဲ။ဒါလောက်လူချင်းလူခင်ပေါ်မှာပဲ။နိုင်ငံကလူတွေအတွက်တော့လေးစားရတဲ့သူဖြစ်တော့ပညာရှင်ဖြစ်တော့လဲဝမ်းနေကြတာပေါ့လေမြန်မာပြည်ကလေးစားမှမသိတဲ့သူတွေပညာမဲ့တွေတစ်ဖက်ပိတ်တွေအတွက်တော့ဝမ်းသာကြပါဗျာ
ရှိုင်းကိုကိုဆိုတဲ့တော်ရရှင်ကလည
်းကွန်မန့်တွေကိုဖတ်ကြည့်ပါရယ်လူတွေချိုးရဲ့ကွန်မန့်တွေကအရင်ပညာမဲ့တာကိုတွေ့ရပါရယ်85နှစ်တက်တန်းမှာအသက်80နှစ်သွားရတာကိုဘာဖြစ်လို့ညာဖြစ်လို့အကုသို့အကျိုးပေးလို့အစားသဖြင့်မကောင်းတဲ့အမြင်နဲ့ကွန်မန့်တွေပေးကြပါရယ်မြန်မာပြည်ရဲ့ဖျံများတက်တန်းက65နှစ်ပါခင်ဗျားတို့ကြုတ်တို့သူလိုအသက်80ကျော်နေရရင်ကံကောင်းနေမှတ်ပါကုလသမဂ္ဂအစည်းအဝေးတစ်ခုမှာ၅ပါးသီလမလုံခြုံရင်ကဘာကြီးမငင်းချမ်းနိုင်ပါဘူးလို့ပြောသွားတဲ့ပုဂ္ဂိုလ်ကြီးပါလူသားတွေအားလုံးသတိတံဝေကပွားနိုင်ကြပါစေအကောင်းမြင်တတ်ကြပါစေ
ရဲကြီးဆိုတဲ့တော်ရရှင်ကတော့အခုတေးချင်းတရားတွေမကြာခဏတွေ့လာရတဲ့အချိန်မှာမြန်မာနိုင်ငံမြန်မာခေါင်းဆောင်တွေအနေနဲ့လည်းအတိတ်တရားရကြပြီးတော့နိုင်ငံတိုးတက်ပြောင်းလဲရေးတွေတေးချအစွမ်းထုတ်လှုပ်ဆောင်ကြဖို့လိုပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
တကယ်တော့နောက်ွယ်မှာကိုပြုတဲ့ကံကအကျိုးပေးနေမှာပါပဲဒါကိုပြန်လာပြီးပြောမရတော့နောက်လူတွေလည်းကြောက်ရမှမသိကြဘူးပေါ့ကိုနိုင်ငံကလူကြီးတွေလည်းအတိတ်တရားတွေရကြနိုင်ငံကိုညီညီညွတ်ညွတ်အတူတကွစီမံအုပ်ချုပ်ကြတိုးတက်အောင်လုပ်ကြစေခြင်းပြီးနိုင်ငံကနှစ်တွေကြာလာတိုင်းအပေါ်မြောက်ပဲအောက်ပဲရောက်နေပြီးပြည်သူတွေအခြေခံလူတန်းစားတွေလည်းထိနေကြပြီးလူမှန်နေရာမှာနဲ့အတူတကွသွားကြပါတော့လားဗျာ
ကုလသမဂ္ဂအတွင်းမှုချုပ်ဟာကိုဖီအာနန်တည်ဆုံသွားတဲ့အတွက်ကြောင့်မလို့နိုင်ငံတကာကဝန်ထဲကြီးခွဲခြင်းသတင်းစကားတွေပါကြသလိုသူ့ရဲ့မွေးစားတီဂါနာနိုင်ငံကတော့မစ္စအာနန်အခုလိုတည်ဆုံသွားရတဲ့ဝန်ထဲကြီးအထိမ်းအမှတ်ဖြစ်တဲ့နိုင်ငံတော်ဝန်သတင်းတစ်ပတ်ကြာအလံတွေကိုတိုင်တဝက်လွှင့်ထူသွားမယ်လို့ပြောသွားပါတယ်။အခုတွေ့ရတဲ့မြန်မာနိုင်ငံကနေပြောဝန်သားကြောင့်ပြောနေကြတဲ့ post တွေကတော့မစ္စကိုဖီအာနန်က2016ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဥဆောင်ဥရွေးပြုသူတူမလို့သူဒီလိုမျိုးမြန်မာနိုင်ငံကဒီလူမျိုးရေးပဋိပက္ခမှာဝင်ရောက်ညှိနှိုင်းတာကိုမလိုလားကြတဲ့သူတွေအခုလိုမျိုးရေးကြရဲလို့ထင်ရပါရဲ့နော်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလူအခွင့်ရေးကြိုးပမ်းသူကြီးကိုဖီအာနန်ကောင်းရာသူကြီးလာပါစေလို့ဆုတောင်းချင်ပါတယ်ရှင်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ရေးဆန္ဒပြတဲ့သူတွေဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေရဲ့စာရီးကိုအခုဝေမျှပေးကြပါမယ်။စစ်ပွဲတွေရပ်တန့်ဖို့အတွက်ငင်းငင်းငင်းနဲ့ဆန္ဒပြခဲ့တဲ့ကချင်၊ကောင်းဆောင်၃ဦးကိုစစ်တပ်ကအကြီးအကျယ်ပြက်စီတယ်ဆိုတဲ့အသေးရေဖြတ်မှုနဲ့ဒုတိယဗိုလ်မှူးကြီးတဦးကတရားစွဲဆိုထားတာချေဖြက်ပေးဖို့ဆိုပြီးတော့လျှောက်ထားတာကိုပြည်내တရားလွှတ်တော်ကလက်မခံဘဲနဲ့ပယ်ချခဲ့ပါတယ်။အခုလာအစပိုင်းမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တပ်ဖက်ကတင်ပြလာတဲ့တပ်သေးတွေကိုမြေကြီးနားကတရားရုံးတရုံးမှာစပြီးတော့စစ်ဆေးပါတယ်ဒီလိုမျိုးစစ်ဘေးတင်ပြည်သူတွေအတွက်ဆန္ဒထုတ်ဖော်ခဲ့တဲ့သူတွေကိုစစ်တပ်ကတရားဆွဲတဲ့အပြုမူကဒီအရတားအစိုးရရဲ့မြမငင်းချင်းဒီကြိုးပမ်းမှုတွေအတွက်ဘယ်လိုများရိုက်ခတ်မှုရှိမလဲဆိုတဲ့သတင်းတင်ပြမှုပေါ်မှာသောရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာရှိပါတယ်ဒီမှာကိုရွှေထွန်းလူဆိုတဲ့သောရရှင်က
စစ်တပ်ကိုအကြီးညိုပြက်စီမှုဟုတ်လားဟာစစ်တပ်ကိုကြီးညိုရအောင်သူတို့ကဖျားလားဗျမသိလို့မေးတာပါကျောက်ကတော့နေဝင်လက်ထက်ကလေးကမကြီးညိုတာပဲ
စစ်တပ်ကိုအကြီးညိုပြက်စင်မှုနဲ့တရားဆွဲလို့သူကသူ့ရဲ့အမြင်ကိုရေးလာတာပါတိဟသူရဆိုတဲ့တော်ရရှင်ကတော့
ကျွန်တော်ဆိုရင်စစ်ဘေးတန်အတင်းနဲ့တောင်ပေါ်ဒေသကပါမြေပြိုင်မှာကမိုးကြီးရေကြီးတဲ့ဒဏ်ကိုခံနေရပါတယ်တချို့တွေကလူသားချင်းစာနာမှုမရှိပဲရှောက်ရေးနေကြပါတယ်အခုကိုယ်တိုင်ရေကြီးဒဏ်ခံရတော့ဘယ်လိုနေကြရလဲလို့တခါတလေမေးခွန်းထုတ်ကြည့်ခြင်းပါတယ်
ကျော်ဆမ်းမွန်ဆိုတဲ့တော်ရရှင်ကတော့စစ်ဘေးတင်ပြည်သူတွေရဲ့အရေးအတွက်ဆန္ဒပြတာမကြိုက်ဘူးစစ်ပွဲရပ်တန့်ဖို့တောင်းဆိုတာမကြိုက်ဘူးဆိုရင်တော့စစ်ပွဲတွေကိုထောက်ခံပေးလိုက်ပါဆိုပြီးတော့အခုလိုရေးလာပါတယ
်စစ်ပွဲထောက်ခံဆန္ဒပြပွဲတွေကိုကျင်းပပေးလိုက်ပါစစ်အစမပြတိုက်ပြီးတော့တိုက်ပွဲတွေလည်းများများဖြစ်နိုင်ပါစေကြောင်းစုမုံကောင်းတောင်းပေးလိုက်ကြပါ
ဒေးဗစ်ဆော်ကတော့ဒီကိစ္စကတော့အရတားအစိုးရဖြစ်တဲ့ဒေါ်စုတို့ဦးဝင်းမြင့်တို့နဲ့မဆိုင်ဘူးထင်တယ်တဲ့သူတို့ကစစ်တပ်ကိုမှမလွန်ဆန်ရဲတာစစ်တပ်ကပြထန်းထားတဲ့ဥတွေကိုဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာပါတယ်ဇွန်ဝင်းဆိုတဲ့တော်ရရှင်ကလည်းသူ့လိုမျိုးသဘောထားခက်ဆင်စင်မျိုးအခုလိုရေးလာပါတယ်ရှင
်မင်းတို့ကတမောက်မဲမင်းတို့ထဆန္ဒပြလို့တိုင်းပြည်လဲပြောင်းလဲသွားမယ်ဆိုရင်လောက်ကြကိုထီယာကိုလုပ်ပြီးရင်အစိုးရကိုခလုတ်တိုက်ကြတာပဲအရေးယူတာစစ်တပ်ကလေ
အစိုးရကတက်ကိုဘာမှလုပ်ပိုင်ခွင့်မရှိတဲ့အခြေခံဥပဒေရေးဆွဲထားတာလေဒီကိစ္စအရေးယူတာစစ်တပ်ပါအစိုးရကစစ်တပ်ပေါ်မှာအာဏာမတည်ရတဲ့အတွက်ကြောင့်မလို့ဘာမှဝင်မပြောပါနဲ့ဆိုပြီးတော့သရရှင်ဇော်ဝင်းသူ့ရဲ့အမြင်ကိုပြန်ပြီးတော့တုံ့ပြန်ရေးလာပါတယ်ရှင်
ဒီမနက်ကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးသူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့သရရှင်တယောက်ရဲ့ကိုပိုင်အမြင်ကိုလည်းပြောပြပေးချင်ပါတယ်ကျွန်တော်ကတော့ရှီဘူကီးပါချင်းပြည်နယ်မင်းနဲ့မြို့မှာနေပါတယ်ဆိုတဲ့ကိုရှီဘူကီးကကျမတို့စီကိုမက်ဆန်ဂျာကနေပြီးတော့မကြာခဏအစာရေးတက်သူလည်းဖြစ်ပါတယ်ဒါနဲ့ကိုရှီဘူကီးကိုစာမပြန်မိခဲ့ပေမဲ
ဗီဒီယိုကိုအမြင့်တင်ဆက်ပေးတဲ့အကိုအမတို့ကိုကျေးဇူးတင်ပါတယ်ဗီဒီယိုကိုအမြင့်နားထောင်ကြပါတယ်ဗီဒီယိုကိုစက်တနေ့ရွယ်ကနားထောင်ကြပါအဖေမေတို့ကပြောပါတယ်ဘာနားလဲလို့လဲတချို့သောသူကဗီဒီယိုနားထောင်နေသူကိုတက်မလို့ကဖမ်းတယ်ဒီလိုမျိုးပြောကြပါတယ်အရင်ကတက်မလို့တည်းမှာဗီဒီယိုပြပစီကိုနားမထောင်ခဲ့ပါဘူးအမှန်တရားကခါတိတာကိုဝေဖန်ခြံပြုပေးရစေဒီမိုကရေစီလမ်းကြောင်းဖြောင့်မြောင်သ Pilo, KIA, KNU, Rune, Padamia Taipo, Pinija Valley, Piga Shinia, Lumiopada, Quaja Sassan Niroba, Luiga, Go Quinja, Sanapiani Java, Quaja Sassan Mulamishu, Danu Quinja Mesuno, Ninja Sajo Chopula, Luau, Taipo, Lulu Yetan Nomava, along with Jesu Timare.
ဖြူရီတော်ရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရည်ရချင်ပါတယ်။မြန်မာတဲ့ချင်းလေးတစ်ပုံနဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်။ကျမတို့ဖြူရီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဖြူရီကနေပြီးတော့မြတ်တာတိလက်ဆောင်ကဏ္ဍမှာလေးတစ်ချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေး
Sabo Pekovarino. Sarikani Sabo Mesuin, View American and Yamawai season or Lemovio, Sarijita and Matt, Shiangazanga, Zengo Sarai Jisup, Saritan and Javari. Imi people Mesuin, Pemi said viewing news.com, Yamajima Bizamia season Supio, Vinai Mari. Facebook don't do it in Nile, tomorrow, the Yamabiga Bizamia season, Sayed Kamale, Facebook Samian Amalabio, Yitana Marino. Facebook ma viewing Yamawai Samian up today. Viewing Burmese news to raise Samian Ago Dobio, tomorrow's ego message for Nagalumio, Machadrilla Labio, Yinai Mari. Doroshin is you got Dongian and Jampula Jamarigo Samuel Susuni Marise. ကိုတော့ဒီသတင်းပတ်တွင်မှာကွယ်လွန်သွားကြတဲ့မမီမီနောက်ပြီးတော့လွန်ခဲ့တဲ့16ရက်နေ့ကကွယ်လွန်သွားတဲ့ကိုထူးအင်းတင်နောက်ပြီးတော့စနေနေ့16ရက်နေ့ကပဲကွယ်လွန်သွားတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်သူတို့ရဲ့ကွယ်လွန်ခြင်းပေါ်မှာဒီမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကြွားသူကြွားသားတွေဝမ်းနဲ့အမေ့ရနေတဲ့အထိတ်အမှတ်နေနဲ့ဒီမှာတချင်တွေတပုတ်မြစ်တာတည်းလက င်ပြဆိုထားတဲ့နိုင်ရည်ရဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနေ့ကရနေညပိုင်းနဲ့တနေ့လာနေမတ်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လိုက်ရိုက်ထုတ်လွှင့်ပေးနေတာကိုဖမ်းယူနားဆင်နိုင်ပါတယ်ရှင်အစီအစဉ်တွေကိုဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်လည်း VOA ရဲ့ Internet စာမျက်နှာမှာရော Facebook စာမျက်နှာမှာရောတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်နိုင်ပါတယ်နော် VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်သွားရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်မတော်ခု VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ချက်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်မြမကြက်ငွေတံပိုးကြဆင်းမှုဗဟိုဘဏ်တစ်ခုတည်းကကင်တွယ်နိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်။အခုရပိုင်ပြည်သူတွေကြားမှာရောအစိုးရစီးပွားရေးလုပ်ငန်းရှင်တွေကြားမှာပါခရဲရိုက်နေတဲ့ပြဿနာတစ်ခုကတော့အမေရိကန်ဒေါ်လာဈေးအလင်းမြန်မြင့်တက်လာနေပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းလာနေတဲ့ပြဿနာပါစီးပွားရေးတည်ငြိမ်တဲ့နိုင်ငံတွေအဖို့သူတို့ငွေကြေးတန်ဖိုးကျတာတာမန်ပြည်သူအများစုကြားသိပြီးခရဲရိုက်ခတ်မှုမရှိနိုင်ပေမဲ့မြန်မာနိုင်ငံလိုနိုင်ငံသားကကုန်ကြမ်းနဲ့ကုန်ပစ္စည်းအများစုတင်သွင်းတာကိုမှီခိုနေရတဲ့တိုင်းပြည်အဖို့ကတော့တိုင်းပြည်လုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်လာနေပါတယ်နေ့စဉ်လူပြောသူပြောများတဲ့ကိစ္စဖြစ်လာနေပါတယ်ဒေါ်လာဈေးဘလောက်တက်နေသလဲမြန်မာကျပ်ငွေတန်ဖိုးကရောဘလောက်ကျနေသလဲ။ဘာကြောင့်အဲ့လိုဖြစ်ရတာလဲ။ဒီပြဿနာဘိုးဘန်တစ်ခုတည်းကကင်တွယ်ဖြည့်ရှင်းနိုင်ပါမလားဆိုတာကုရပတ်တင်ပြသွားပါမယ်
။မြန်မာကျပ်ငွေတန်ဖိုးတရိပ်ရိပ်စတက်တာပြီးခဲ့တဲ့ဇွန်လ၄လောက်ကစပါတယ်။ဇွန်လ၁၇ရက်နေ့ကဒေါ်လာဝယ်ဈေး1344ကျပ်၊ရောင်းဈေး1346ကျပ်ဈေးပေါက်ပါတယ်။ဒါဟာရန်ကုန်မှာတကယ်ကိုအယောင်းဝယ်လုပ်တဲ့ငွေလဲကောင်တာတွေရဲ့ဈေးနှုန်းပါ။ဩဂုတ်လ16ရက်နေ့မနေ့ပိုင်းမှာCB Bank ဖွင့်စည်းဒေါ်လာ1523ကနေ1533ကျပ်နှုန်းဖြစ်သွားတာမို့ဒေါ်လာနဲ့နှိုင်းယှဉ်ရင်မြန်မာကျပ်ငွေတန်ဖိုးဟာ2လကျော်အတွင်း1300ခိုင်နှုန်းကျော်ကျဆင်းသွားတာတွေ့ရပါတယ်။2လကျော်ကာလအတွင်းကျပ်ငွေတန်ဖိုးဒီလောက်ကျဆင်းနေဆိုတာများတယ်လို့ဆိုနိုင်ပါတယ်။မှတ်တမ်းတွေကိုပြန်ကြည့်ပြီးတွက်ချက်ကြည့်ရင်အဲ့ဒီကာလအတွင်းမြန်မာကျပ်ငွေတန်ဖိုးဟာစင်ကာပူဒေါ်လာနဲ့ဆို900ခိုင်နှုန်းယူရိုငွေနဲ့ဆိုရင်600ခိုင်နှုန်း၊ထိုင်းဘတ်ငွေနဲ့ဆို600ခိုင်နှုန်း၊မလေးရှားရင်းဂစ်နဲ့ဆို900ခိုင်နှုန်းကျဆင်းပါတယ်။မြန်မာနိုင်ငံမှာဒေါ်လာငွေတန်ဖိုးတက်လာရတဲ့ကိစ္စနဲ့ပတ်သက်လို့ဗဟိုဘဏ်တာဝန်ရှိသူတွေ၊စီးပွားရေးပညာရှင်တွေနဲ့ရှောင်းထန်နယ်လို့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးကပါကမ္ဘာမှာဒေါ်လာငွေကြေးတန်ဖိုးတက်လာတာကြောင့်လို့ထောက်ပြကြပါတယ်။ဒေါ်လာနဲ့နှိုင်းယှဉ်ရင်အခြားနိုင်ငံအတော်များများရဲ့ငွေကြေးတန်ဖိုးတွေကျဆင်းနေတယ်လို့ဆိုကြပါတယ်။ဒီအကြောင်းပြချက်မှန်ပါတယ်။ဒါပေမဲ့လက်တွေ့ဖြစ်နေတာကမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့နှိုင်းယှဉ်ရင်ပဲကျဆင်းနေတာမဟုတ်ပါဘူး။အခြားသောထိုင်းဘတ်၊စင်ကာပူဒေါ်လာ၊ယူရို၊မလေးရှားရင်းဂစ်တွေနဲ့ပါနှိုင်းယှဉ်ရင်ကျဆင်းနေတာမို့မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုဟာနိုင်ငံတကာမှာဒေါ်လာငွေတန်ဖိုးမြင့်တက်လာတာတစ်ခုတည်းကြောင့်မဟုတ်တော့ဘူးဆိုတာပေါ်လွင်လာစေပါတယ်။ဒီအချက်ကိုလည်းဗဟိုဘဏ်တာဝန်ရှိသူတွေရောရှောင်းထန်နယ်လိုစီးပွားရေးအကြံပေးတွေကပါမငြင်းကြပါဘူး။ဒီအတွက်ကျပ်ငွေတန်ဖိုးတည်ငြိမ်ရေးသူတို့ကြိုးစားတာတွေ့ရပါတယ
်။မြန်မာကျပ်ငွေတန်ဖိုးကျဆင်းတယ်နဲ့ပတ်သက်ပြီးဗဟိုဘဏ်ကပထမဦးဆုံးကင်တွယ်ဖြည့်ရှင်းတာကနိုင်ငံသားငွေရောင်းဝယ်ခွင့်ရှိတဲ့ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေအနေနဲ့ရည်ညွှန်းငွေလဲနှုန်းအထက်အောက်3.800ခန့်လုံးဂျားကနေပဲရောင်းဝယ်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုပယ်ဖျက်ပေးလိုက်ခြင်းပါအဓိပ္ပာယ်ကတော့ဘိုဘန်ကအမေရိကန်ဒေါ်လာ7000အဖြစ်ရည်ညွှန်းသတ်မှတ်ထားရင်ငွေလဲကောင်တာတွေအနေနဲ့ဒေါ်လာ962ကျပ်နဲ့1008ကျပ်ကြားရောင်းဝယ်နိုင်တယ်ဘိုဘန်ကနေရည်ညွှန်းငွေလဲနှုန်း1900ကျပ်သတ်မှတ်ထားရင်ငွေလဲကောင်တာတွေအနေနဲ့ဒေါ်လာ1488ကျပ်နဲ့1512ကျပ်ကြားမှာပဲရောင်းဝယ်ရမယ်ဆိုတဲ့သတ်မှတ်ထားမှုပယ်ဖျက်ပေးလိုက်တဲ့သဘောပါဒီလိုပယ်ဖျက်ပေးလိုက်ရတာကလည်းအကျိုးကြောင့်ရှိပါတယ်
ဘူဘာယညုံကိုလည်းနှုတ်တစ်ခုသတ်မှတ်မယ်အဲ့ဒီယညုံအထက်အောက်ခွင့်ပြုပေါင်းထဲကနေရောင်းဝယ်နိုင်မှုပုဂ္ဂလိကဗန်နေနဲ့ငွေလဲကောင်တာတွေကိုငွေကြေးလေလံဈေးကွက်ကနေဒေါ်လာဖြစ်စီအခြားနိုင်ငံသားငွေဖြစ်စီကျပ်ငွေဖြစ်စီလူရာကိုရောင်းပေးမယ်လို့ဆိုထားပါတယ်ဒါပေမဲ့တကယ်လက်တွေ့ဖြစ်ခဲ့တာကဘဟုပန်ယညုံငွေလဲနှုတ်ဟာပြင်ပပေါက်စီအထက်ရောင်းနေရင်ပြဿနာမရှိပေမဲ့
dollar lo nainga jangwe go, jinyo no ne, where you loja rababe. Together, Eddie lo, where you lure a car, Baho banga, lo the lao, yama be nine at dre, let drema, Eddie sinny, loma pitabau. Bogliga bandri, wele gaunariha, Baho ban, the matcha, boundingani, a yawe, lo lo, mea babuzo be, a down piaja barore. Dino nide, jinyo we zeno, Eddie zeno, a tat out, yaga no de kuye, boundingani, a yawe, lo put, nyo jaja. Chatin laya hand to bare. Eddie Tamacha, Pepe, be like the duet. Wele, licing ya, Bokliga, Bandrine, Wele, Gaunari, Nine, Zeno, Tamachin, Lu, Tamet, Yauze, Weze, Quatin, the Lauqua, the Yate, Zeno, Obianle, Benetin, Lulu, Quintu like the ball, Titwasi bare. Eddie Lu, Chini Rizal, Bahoban, Tamacha, Pepe, baby, now yet repeated, Ogola, Sachonet, Sakoni, Yedrima, Nanganja, which is equal, Matimini, Kamakama, Tida, Nidri Jayavare. Now said Dre Pila Niji Shiraga. ညမငွေကြေးတံပိုးမတိမငိဖြစ်လာလေလေလုပ်ငန်းရှင်တွေရောပြည်သူလူထုတည့်ရဲ့လုံငါပါညမအကျငွေကိုယုံကြည်မှုပုံနေတဲ့နေလာပြီးကျငွေမကင်တော့ဘဲဘယ်နဲ့မှလည်းမထားတော့ဘဲဒေါ်လာလိုအခြားနိုင်ငံသားငွေကြေးတမျိုးမျိုးလိုရွှေလိုတံပိုးခိုင်မာတာတွေကိုဝယ်ယူစုဆောင်လာကြတော့မယ်အရေးပါပဲ ဒါမျိုးစစ်ဆိုးရလက်ထက်တုန်းကနှစ်ပေါင်းများစွာဖြစ်ပျက်ခဲ့ပူပါတယ်ဒီအတွက်လက်ရှိ NLD ဆိုးရလောက်ရမယ့်တာဝန်ကစီးပွားရေးသမားတွေနဲ့ပြည်သူတွေမြန်မာကျပ်ငွေကိုယုံကြည်မှုရှိလာအောင်လုပ်ဖို့ပါမြန်မာကျပ်ငွေကိုရှိတဲ့ရှိထိုက်တဲ့တန်ဖိုးတစ်ခုမှာတည်တည်ငြိမ်ငြိမ်ရှိနေအရောင်းဝယ်အလှဲ့အပတ်ဖြစ်နေဖို့လိုပါတယ် လက်ရှိတကဘာလုံးရင်ဆိုင်နေရတဲ့ဒေါ်လာငွေတန်ဖိုးမြင့်တက်သလောက်မြန်မာကျပ်ငွေတန်ဖိုးကြာစင်းသွားရတာမျိုးပြဿနာမရှိပေမယ့်အခြားအကြောင်းတွေကြောင့်တန်ဖိုးအများကြီးကျမသွားအောင်လုပ်ကင်ဖို့လိုပါတယ်အစိုးရဘတ်ဂျက်လုံငွေရှော့ချဖို့လိုသလိုကုန်သွယ်ရေးမှာလုံငွေအများကြီးပြနေတာကိုလည်းတင့်တော်သလိုထိန်းချောင်းဖို့လိုပါတယ်ဘူပန်ဘက်ကတော့ပုဂ္ဂလိကဗန်နေနဲ့ငွေလဲကောင်တာတွေအနေနဲ့နိုင်ငံခ
ပြည်ဝင်ဝန်ဆောင်မှုရောက်ဝယ်မှုအားလုံးမှာမြန်မာကျောင်းဝင်တွေပဲလောက်ကြအောင်စက်မှတ်တာလို့မျိုးလောက်ကင်မှုလိုပါတယ်ဘယ်လိုပဲဖြစ်ဖြစ်လက်ရှိချိန်မြန်မာကျောင်းဝင်တန်ဖိုးအလုံးမင်းကျဆင်းနေတာမို့စီးပွားရေးသမားတွေတင်မကပြည်သူတရားလုံးမှာထိခိုက်နေတာနေပါပြီဒီပြဿနာဘိုးဘန်တစ်ခုတည်းဖြေရှင်းလို့ရတာမျိုးမဟုတ်ပဲအစိုးရတစ်ဖွဲ့လို့ပါဝင်ပူးပေါင်းဖြေရှင်းသင့်နေပြီဖြစ်
သူအောင်မြင့်ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ပါရှင်။ကျမတို့ဒီကနေ့တနင်္လာနေ့ညပိုင်းထုတ်လွှင့်မဲ့ VOA မြန်မာပိုင်းအစီအစဉ်မှာတော့အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍတက်တန့်ရောင်းသတင်းလွှာစရာရီကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုဆက်လက်ပြီးတော့ထူးခြားဆန်းပြားကမ္ဘာသတင်းများအစီအစဉ်ကိုကိုငိမ့်ချက်နဲ့မတ်ဤတန့်စင်တို့ကတင်ဆက်မှာပါရှင
်။ယူကရိန်းနိုင်ငံအနောက်ပိုင်းကဒန်နိုဘယ်ဒေသမှာဖြစ်ခဲ့တဲ့ပတ်တုံးကထိတ်အလန့်တိုင်တွေဖြစ်ပါစေပါတယ်။လူကြီးစိတ်အလှကိုပြန်ဆန်တာမဟုတ်ဘဲနဲ့တိရစ္ဆာန်ဖြစ်တဲ့စိတ်ကလေးတွေအလှကိုပြန်ဆန်တာပါ။စိတ်ကလေးတွေကိုအယောင်ဆုံးအင်ဂျီတွေစကတ်တွေဝတ်ဆင်ထားပြီးတော့ပန်းသရဖူတွေလဲဆွဲတယ်ဆွဲပေးခဲ့ပါတယ်။ဒီစိတ်ကလေးတွေကတော့စင်ပေါ်မှာလမ်းလျှောက်အလှပြရမျိုးမဟုတ်ဘဲနဲ့တချို့စိတ်တွေဆိုရင်ပြိုင်ဘက်တွေကကောင်းနေဝေးတာဂျိုးချင်းချိန်ထားတာတွေပါလှုပ်ဆောင်ခဲ့ပါတယ်။ဖေးစိတ်ကဥစဉ်ထားရရင်လည်းလိုက်ကြလေဆိုတာကိုဆုံးဖြတ်ကြသလိုပြိတက်တွေရဲ့လက်ခုပ်တန်းပေါ်မူတည်ပြီးတော့ဘသူကအနိုင်ရသူလဲဘသူကတော့ဒုတိယရတယ်လဲဆိုတာကိုဆုံးဖြတ်ကြပါတယ်အနိုင်ရရှိသူကိုငွေကြေးစုချင်းတာဖြစ်ပြီးတော့အဲ့ဒီငွေကိုစိတ်ကလေးကိုအစာကျွေးညမှာတောင်းရမှာလည်းဖြစ်ပါတယ်ရှင
်ဟေးတိုင်ဝမ်ကအသက်63နှစ်အရွယ်ဖားဟိုတူဟာထိုင်တွန်းစီးတီးမြို့မှာလေရီးစီးကြခဲ့ပါတယ်ပါရာဂလိုက်ဒင်းလို့ခေါ်တဲ့လေရီးအပျော်စီးတာကိုဝူရူလင်းဆိုတဲ့အဖွားအိုကပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကလှုပ်ပြခဲ့တာပါ။ဝူဟာထိုင်ဝမ်မှာအသက်အကြီးဆုံးလေဒီစီးပြခဲ့တဲ့အဖွားအိုဖြစ်မယ်လို့ဒေတာတွင်မီဒီယာတွေမှာဖော်ပြခဲ့ပြီးလေဒီကုမ္ပဏီကလည်းသူတို့ဖောက်တယ်တွေထဲမှာအသက်အကြီးဆုံးပါလို့ပြောခဲ့ပါတယ်။ဒါဟာဝူအတွက်ကတော့ဒုတိယအကြိမ်ဖြစ်ပြီးတော့အသက်တရာပြည့်ရင်လည်းနောက်တစ်ခါထပ်စီးအောင်မယ်လို့အဖွားအိုကပြောပါတယ်။ကုမ္ပဏီကလည်းအနီရောင်အန်ပေါင်းအထုပ်လေးကိုပေးပြီးတော့အသက်တရာပြည့်ရင်အခမဲ့ပေးစီမယ်ဆိုပြီးကတိပေးထားပါတယ်။
အတက်ဘဲရွယ်ပဲရောက်ရောက်ကျမ်းမာတန်စွမ်းနေသမျှလေဒီအပျော်စီးလို့ရပါတယ်လို့ကုမ္ပဏီပြောရေးဆိုဝင်ရှိသူကပြောပါတယ်။ထိုင်ဝမ်ကျွန်းရဲ့အရှိပိုင်းဟာတောတောင်ထူတက်ပြီးမြခင်းကျဲကြီးတွေလည်းပေါ်များတဲ့အတွက်လေဒီစီးဖို့တင့်တော်တာပါခင်ဗျာ။
ဒီနေ့နိုင်ငံအနောက်ဘက်ဘွန်ဒေးဒေသကသမိုင်းဝင်ထွန်ဒေဗေတန်းကြံမှာတော့ကြီးကန်၆ကောင်ကိုအမိုက်ကောက်ဖို့လေ့ကျင့်ပေးထားပါတယ်။ဒီငှက်ကလေးတွေကဆေးလိပ်ဒူးစရီနဲ့အမိုက်တွေကိုကောက်ပြီးတော့ပတ်ဝန်းကျင်တန့်ရှင်းပေးပါပါ။ကြီးကန်မျိုးစုံပါဝင်ပြီးတော့လူတွေနဲ့ဆက်သွယ်နိုင်တဲ့အသိဉာဏ်ရှိတဲ့တွေးစံတွေဖြစ်တာကြောင့်အခုလိုလုံးလို့ရတာပါလို့နီကိုလတ်စ်ဒေဗီလီ
များနဲ့ ငှက်တွေ စားတက်တဲ့ အစားအစာလေးတွေ အနည်းငယ်ကို ပြန်ထုတ်ပေးမှာလည်းဖြစ်ပါရဲ့ရှင်
ပါရီမျိုးမှာရဲတင်းလုံးနဲ့စင်ငယ်စွန့်တဲ့အင်တာဆန်းတက်မှုတစ်ခုလုံးနေပါတယ်။လူသားလူလာများတဲ့လမ်းဘေးမှာအကာအယံမပါဘဲအမျိုးသားတွေတေးပေါက်ဖို့ပုံးအနီရောင်လေးတွေကိုစိမ်းမြစ်ဘက်ကိုညံ့နာမှုပြီးခြားထားပေးတာဖြစ်ပါတယ်။ပါရီမျိုးတော်မှာဆိုရင်ပုံမှန်ဆိုသလိုပဲအမျိုးသားတချို့ကလမ်းပေါ်မှာတေးပေါက်သွားကြတာကြောင့်ပုံးအနီရောင်လေးတွေကလမ်းဘေးတေးပေါက်တဲ့အကျင့်နဲ့အနံ့ဆိုးတ ကျွန်တော်တို့ရွာနယ်လေးနေကရှိတဲ့နဗီတော်ရွာထဲကောက်ရိုးတွေကိုလည်းသုံးပတ်တခါလဲလှယ်ပေးတာဖြစ်ပါတယ်။ပါရီမြို့တော်စီပင်ကတော့ဒီပုံးတွေကိုအနားမှာနေထိုင်သူတွေရဲ့တောင်းဆိုမှုကြောင့်စံတပ်ဖန်တီးခဲ့တာလို့ပြောပါတယ်။ဖယ်တာစီကုမ္ပဏီကစံတပ်လုံဆောင်တာဖြစ်ပြီးပါရီမြို့တော်မှာတော့နေရာ၃ခုချထားပေးတာပါ။အဝေးပန်းခံရဆုံးနေရာကတော့နော်တာဒိန်ဖျားကျောင်းနားမှာရှိတဲ့အနီးအောင်ပုံးလေ
ခုနောက်ဆင်ခဲ့ကြရတဲ့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တင်းငွေနေတိုင်းထုတ်လွှင့်နေတဲ့ TV မဂ္ဂဇင်းအစီအစဉ်မှလည်းကြည့်ရှုအားပေးနိုင်ကြပါရရှင်။ VOE မြန်မာပိုင်းတင်းလာနေနနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။ခုတော့သတင်းအချင်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
အာဖဂန်စိုးနဲ့တာလီဘန်တို့ကြားတိုက်ရိုက်ညှိနှိုင်းဆွေးနွေးမှုတွေကိုအမေရိကန်ကအကူအညီပံ့ပိုးပေးပြီးအဆင်ပြေအောင်ဆောင်ရွက်ပေးဖို့နဲ့ကိုယ်တိုင်ပါဝင်ဖို့အဆင်သင့်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အာဖဂန်သမ္မတအာရှရက်ဂါနီကအပြစ်ခတ်ရစေးသဘောတူညီချက်အသစ်အတွက်အသေးစိတ်ကိုကြေညာတဲ့နေ့မှာပဲအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တနင်္လာနေ့အစောပိုင်းကသမ္မတဂန်ဒီက၃လကြာတစ်ဖက်သက်အပြစ်ရရေးကိုအကန့်အသတ်နဲ့လုပ်မယ်လို့ကြေညာခဲ့တာဖြစ်ပြီးဒီကြေညာချက်အတွက်တာလီဘန်တွေဘက်ကတုံ့ပြန်လာတော့မရှိသေးပါဘူး။အင်ဒိုနီးရှားနိုင်ငံလမ်ဘောက်ကျွန်းမှာတနင်္လာနေ့က6.9ပြင်းရရှိတဲ့ငရင်တစ်ခုထပ်လှုပ်ပါတယ်။ဒီမတိုင်ခင်က6.3ပြင်းငရင်လှုပ်ပြီးနိုင်ပိုင်းတွင်မှာပဲနောက်ထပ်ငရင်လှုပ်တာလို့အမေရိကန်ဘူမိတိုင်းတာရေးဌာနကပြောပါတယ်။ဒီတနင်္လာနေ့လှုပ်တတ်တဲ့ခက်ငရင်ကြောင့်ထိခိုက်ပျက်စီးဆုံးရှုံးတဲ့သတင်းတွေတော့မရသေးပါဘူး။အိန္ဒိယနိုင်ငံတောင်ပိုင်းကယ်ရလာပြည်နယ်မှာရေကြီးမှုကြောင့်တည်ဆုံရသူ350ကျော်သွားပြီဖြစ်ပြီးထောင်နဲ့ချီတဲ့ခေဆင်းလူသားတွေကတော့တနင်္ဂနွေနေ့မှာလည်းအသက်ရှင်ကျန်ရသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။အိုးမဲ့အိမ်မဲ့ဖြစ်ကုန်တဲ့လူပေါင်း8,000ကျော်ရှိပြီးအခုကမှသူတို့ဟာတည်နေတလောခေဆင်းစခန်းတွေမှာနေရပြီးရေဘေးနဲ့အတူတွဲတွေ့ရရှိတဲ့ရောဂါတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကစင်ကာပူဝန်ကြီးချုပ်ဒေဆန်ဟွန်းရဲ့ဖိတ်ကြားချက်နဲ့၄ရက်ကြာအလုပ်သဘောချစ်ကြည်ခီးစဉ်ဖြင့်တနင်္လာနေ့မှာစင်ကာပူနိုင်ငံကိုရောက်နေပါပြီ။ဂျွန်ဆန်းစုကြည်ကအင်ကာနေ့မှာမြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးစိန်ခေါ်မှုများနဲ့ရှေ့လန်းခီးဆိုတဲ့ခေါင်းစဉ်နဲ့မူဝါဒရေးရာမင်းကွန်းပြောကြားမှာပါ
။ကျေးဇူးပါရှင်။ဒေါက်ခင်မြတ်သက်ကတင်အချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဇော်ဝင်းလှိုင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်ရှင်။တင်းလာနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.